Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါသည်နော် VOA American တန်ရဲ့2020ပြည့်နှစ်ဒီကမတ်လ23ရက်နေ့မနက်ခင်းအစီအစဉ်လေးကိုစတင်ပြင်ရပြီဖြစ်ပါတယ်ကျွန်တော်ညံဝင်းအောင်မှာဒီကနေ့မနက်ခင်းအစီအစဉ်လေးကိုတင်ဆက်သွားမှာဖြစ်ပါတယ်ခင်ဗျာ
ဒီမှာအင်ဂျင်နိုင်ပါရှင်တနင်္လာနေ့မနက်ခင်း VOA သတင်းတွေကိုကိုညံဝင်းအောင်နဲ့အတူကျွန်တော်တို့ပြောပြမှာပါAmerican ပြည်ထောင်စုမှာဒီ virus ကူးစက်ခံရမှုညစ်မလာတဲ့အတွက်ကမ္ဘာမှာစတုတ္ထမြောက်နိုင်ငံဖြစ်လာတဲ့ဆိုတဲ့အကြောင်းတခါ American ပြည်ထောင်စု Washington DC အခြေစိုက် VOA အသံလွှင့်ဌာနဝန်ထမ်းတွေထဲမှာ COVID ရောဂါကူးစက်ခံရသူတဦးတွေ့ရှိခဲ့ကြောင်းသတင်းထုတ်ပြန်ခြင်းနဲ့အတူအခြားနိုင်ငံတကာသတင်းတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်တို့ဒီ American ပြည်ထောင်စုမှာအခုလိုမျိုး COVID-19ယောဂကူးစက်ခံရမှုတွေကြောင့်ဒီအလုပ်တွေရန်နာရတာစီးပွားရေးလုပ်ငန်းတွေရပ်ဆိုင်းရတာတွေရှိလာပါတယ်။ဒါနဲ့ပတ်သက်ပြီးတော့သမ္မတထရန့်အစိုးရကဘယ်လိုကူညီဆောင်ရွက်မလဲဆိုတဲ့အစီအစဉ်တွေကိုလည်းချမှတ်လာပါတယ်
။ This is Laza Wenwei. When the town got out of sorry သိကြတယ်။သူအပြည့်ရ။တထောင်တော့မဟုတ်1200လို့ကျွန်တော်တို့ဒီနေ့မှာပြောနေကြတယ
်။လူတွေငွေကြေးအကျိုးခံစားခွင့်ဘယ်လိုရှိလာမလဲဆိုတဲ့ဆက်သွယ်မေးမြန်းချက်တွေကိုဒီနေ့ပြီးပြီးချင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာအခုရင်ဆုံးတော့နိုင်ငံတကာထိတန်းရောက်သတင်းတွေကိုမှတ်အင်ဂျင်နိုင်တဲ့အတူကြီးညာမှာဖြစ်ပါတယ
် COVID-19 ရောဂါကြောင့် American မှာသေဆုံးသူစုစုပေါင်းလွန်ခဲ့တဲ့24နာရီတွင်100ကျော်ရှိသွားပြီဖြစ်တဲ့အတွက်တနင်္ဂနွေနေ့ကသေဆုံးသူစုစုပေါင်း389ဦးထိရှိနေပြီဖြစ်ကြောင်း Johns Hopkins တက္ကသိုလ်တာဝန်ရှိသူတွေကစာရင်းပြုစုထုတ်ပြန်ခဲ့ပါတယ်။ New York ပြည်နယ်မှာသေဆုံးသူစုစုပေါင်း124ဦး Washington ပြည်နယ်မှာ64ဦးနဲ့ California ပြည်နယ်မှာ28ဦးထိရှိနေတယ်လို့ဆိုပါတယ်။ Coronavirus ကူးစက်ခံရသူစုစုပေါင်းဟာ American ပြည်ထောင်စုမှာ3000မကရှိနေပြီဖြစ်ပါတယ်။ကမ္ဘာမှာ Coronavirus ကူးစက်ခံရမှုအဆိုးဆုံးနိုင်ငံတွေထဲမှာ Italy, တရုတ် Spain နိုင်ငံတွေပြီးရင် American ပြည်ထောင်စုဟာစတုတ္ထမြောက်နေရာမှာရှိနေကြောင်း Johns Hopkins တက္ကသိုလ်သုတေသီအဖွဲ့ကတနင်္ဂနွေနေ့ကထုတ်ပြန်ကြေညာခဲ့ပါတယ်။ American မှာ COVID-19 ကူးစက်မှုနှုန်းအရှိန်နဲ့မြင့်တက်လာနေတဲ့အကြောင်းရင်းနဲ့မှာ virus ရှိမရှိစစ်ဆေးတဲ့ကိရိယာတွေကိုနိုင်ငံအနှံ့ကြဲကြဲပြန့်ပြန့်အသုံးပြုလာနိုင်တဲ့အတွက်ဖြစ်နိုင်တယ်လို့လည်းဆိုပါရယ်ကျန်းမာရေးတာဝန်ရှိသူတွေဘက်ကလည်း virus ပိုးစစ်ဆေးရေးကိရိယာတွေကိုနေရာအနှံ့အပြားမှာတိုးချက်အသုံးပြုလာလေလေကူးစက်မှုနှုန်းပိုပြီးတွေ့လာရမှာဖြစ်တယ်လို့လည်းသတိပေးထားပါရယ်ဒီတော့တွင် American Republican အထက်လွှတ်တော်အမတ်ပန်ပေါ်မှာ coronavirus ကူးစက်ခံထားရတယ်လို့တနင်္ဂနွေနေ့ကသတင်းထုတ်ပြန်ခဲ့ပါရယ်ဒါဟာဆိုရင် American အထက်လွှတ်တော်မှာပထမဦးဆုံး virus ကူးစက်ခံရတဲ့လွှတ်တော်အမတ်ဖြစ်ပါရယ်ရှင
်အီတလီနိုင်ငံမှာ COVID-19 ရောဂါကူးစက်မှုကိုရန်တန်နိုင်ရေးကြိုးပမ်းတဲ့အနေနဲ့ဝန်ကြီးချုပ်ကနေပြီးတော့ပိုတင်းကျပ်တဲ့ပြည်ပင်ကန့်သတ်မှုတွေကိုအပြင်းထန်လှုပ်ဆောင်လာပါတယ်။တနင်္လာနေ့ကစပြီးအီတလီနိုင်ငံမှာမလိုအပ်တဲ့စီးပွားရေးလုပ်ငန်းအလုံးကိုရပ်ဆိုင်းထားဖို့ဝန်ကြီးချုပ်ကအမိန့်ထုတ်ပြန်ခဲ့ပါတယ်။24နာရီအတွင်းကိုရိုနာဗိုင်းရပ်စ်ကြောင့်လူပေါင်း800ထက်မနည်းသေဆုံးခဲ့ပြီးတဲ့နောက်အီတလီနိုင်ငံမှာသေဆုံးသူစုစုပေါင်း9000နီးပါးရှိနေပါပြီ။ဒီအခြေအနေဟာဒုတိယကမ္ဘာစစ်ကာလပြီးအီတလီအနေနဲ့အဆိုးဆုံးအခြေအနေကိုရင်ဆိုင်ရတာကြောင့်ဝန်ကြီးချုပ်ကသူ့ရဲ့ Facebook ဗီဒီယိုကနေပြောကြားတဲ့မိကွန်းမှာထည့်သွင်းပြောကြားတာဖြစ်ပါတယ်။လူတွေအတွက်အရေးတကြီးမလို့အပ်တဲ့စီးပွားရေးလုပ်ငန်းတွေကိုအီတလီနိုင်ငံမှာ AP 3ရက်နေ့အထိပိတ်ပင်မှာဖြစ်တယ်လို့ဝန်ကြီးချုပ်ကပြောပါတယ်။ဒါ့အပြင်ပြည်သူတွေအနေနဲ့အစိုးရကထုတ်ပြန်တဲ့စည်းမျဉ်းစည်းကမ်းတွေကိုအတိအကျလိုက်နာကြဖို့တိုက်တွန်းထားပါတယ်။
American ပြည်ထောင်စု Washington DC အခြေစိုက် VOA အတန်လွှင့်ဌာနဝန်ထမ်းတွေထဲမှာ COVID-19 ရောဂါကူးစက်ခံရသူတဦးတွေ့ရှိခဲ့ကြောင်း VOA ပြည်သူ့ဆက်ဆံရေးဌာနကမတ်လ20ရက်နေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ Coronavirus ကူးစက်ခံရတဲ့ဝန်ထမ်းဟာမတ်လ17ရက်နေ့အထိရုံးမှာအလုပ်လုပ်နေချိန်ဖြားနာလာတဲ့အတွက်အင်ကိုချက်ချင်းပြန်သွားခဲ့ပြီးနောက်တရက်မှာပဲ virus ကူးစက်ခံရမှုရှိမရှိစစ်ဆေးခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုတော့သူ့အခြေအနေပြန်လည်ကောင်းမွန်လာနေပေမဲ့ virus ကိုအခြားသူတွေကူးစက်မှုမရှိအောင်တဦးတွေတီးတန့်ခွဲထားတယ်လို့ဆိုပါရယ်။ VOA တာဝန်ရှိသူတွေဘိုင်းကလည်းအဲ့ဒီဝန်ထမ်းမှာ virus ကူးစက်ခံရမှုရှိမရှိအပြည့်မထွက်ခင်ကတည်းကရုံးတင်းမှာကြိုတင်ကာကွယ်ရေးအစီအစဉ်တွေနဲ့မြ мян ဆန်းဆန်းကြက်ကြက်မက်မက်ဆောင်ရွက်ခဲ့တယ်လို့ဆိုပါရယ်။ VOA ရဲ့မိခင်အဖွဲ့အစည်းဖြစ်တဲ့ USAGM Call American သတင်း Agency အဖွဲ့ကြီးကလည်းဖြားနာတဲ့ဝန်ထမ်းတွေအလုပ် ချားနာတဲ့ဝင်တန်းအလုံးလုံးသွားတဲ့နေရာတစ်လျှောက်ပိုးသက်ဆေးရည်တွေအသေးချာဖြန့်ပြီးတန်ရှင်းရေးလုပ်ခဲ့တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ VOA ဝန်ထမ်းတွေရဲ့ကျန်းမာရေးနဲ့လုံခြုံရေးအတွက်ဗိုင်းရပ်စ်ကာကွယ်ရေးအစီအစဉ်တွေကိုလိုအပ်တယ်လို့တုံ့ပြန်ဆောင်ရွက်သွားမှာဖြစ်တယ်လို့ဝန်ထမ်း80ရာခိုင်နှုန်းကျော်ဟာလဲတယ်လီဝေါ်လို့ခေါ်တဲ့အိမ်တဲကအိမ်ကနေအလုပ်လုပ်နေကြပြီဖြစ်တယ်လို့ VOA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ COVID-19 ရောဂါကာကွယ်ရေးနည်းလမ်းမှန်သမျှလိုက်နာကြဖို့နဲ့လူလူချင်းတိုက်ရိုက်ထိတွေ့ဆက်ဆံမှုကိုရှောင်ရှားဖို့လည်းအဲ့ဒီထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်ရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15453ညလိုက်ဒိုမီတာ25 kHz 11803ညလိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American တန်ရဲ့တနင်္လာနေ့မနေ့ခင်းအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာအီတလီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုအခြေအနေအကြီးအကျယ်မဆိုးရွားခင်အချိန်ကတည်းကဗိုင်းရပ်စ်ရောဂါကာကွယ်ရေးအစီအစဉ်တွေကိုတင်းတင်းကြပ်ကြပ်ဆောင်ရွက်ခဲ့တဲ့ပထမဆုံးနိုင်ငံတွေထဲကဂရိနိုင်ငံလည်းပါဝင်ပါတယ်။တနင်္ဂနွေလုံးမှာအိမ်နေထဲမှာနေကြဖို့ဂရိအစိုးရကလွန်ခဲ့တဲ့သတင်းနှစ်ပတ်ကတည်းကအမိတ်ထုတ်ပြန်ပြီးတနင်္ဂနွေနဲ့တနင်္ဂနွေသွာလာမှုတွေကိုပါလုံးဝပိတ်ပင်ဖို့အစိုးရကစဉ်းစားနေပါတယ်။အခုလိုတနင်္ဂနွေလုံးသွာလာမှုတွေကိုပိတ်ပင်မဲ့အစီအစဉ်ကြောင့်ဂရိပြည်သူတွေကတော့အထုပ်အပိုးတွေကိုကားပေါ်တွေတင်ပြီးသူရဲ့နေရရင်ရွာဒီနေရာဒီအပန်းဖြေနေအိမ်ဒီစီကိုတွားနေကြပြီဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်ကွန်ကဂရိစ်ကျွန်းကိုဂရုရေရင်နဲ့လာမဲ့နိုင်ငံတွင်းနဲ့ပြည်ပကကဘာလက်ခီးသွားတွေကိုဂရိစ်အစိုးရကပိတ်ပင်ခဲ့တဲ့အတွက်လူတွေဟာအစုလိုက်အပြုံလိုက်သူတို့နေရနေရာတွေကိုပြန်နေကြတာဖြစ်ပါတယ
်အရှေ့တောင်အာရှမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းအများဆုံးဖြစ်လာနေတဲ့မလေးရှားနိုင်ငံမှာခီးသွွာလာမှုကိုနှစ်ပတ်ကြာတင်းတင်းကြပ်ကြပ်ပိတ်ပင်မဲ့အစီအစဉ်အတွက်စစ်တပ်တွေကိုတနင်္ဂနွေနေ့ကစပြီးတနင်္ဂနွေလုံးမှာနေရာအနှံ့ချထားခဲ့ပါတယ်။မလေးရှားမှာကူးစက်မှုအများဆုံးဖြစ်ခဲ့တဲ့အကြောင်းရင်းကလည်းပြီးခဲ့တဲ့သတင်းဘက်ကအစုလိုက်ပြုံလိုက်ကျင်းပခဲ့တဲ့ဘာသာရေးဝတ်ပြုဆူတောင်းပွဲကနေဖြစ်ပါတယ်။အရှေ့တောင်အာရှဒေသတစ်ခုလုံးဗိုင်းရပ်စ်ကူးစက်ခံရသူပေါင်း3460ရှိနေပြီးတေဆုံးသူပေါင်းဟာ86ဦးရှိသွားပြီဖြစ်ပါတယ်။အဲ့ဒီတဲကတဝက်ကျော်ဟာလူဦးရေထူထပ်တဲ့အင်ဒိုနီးရှားနိုင်ငံကဖြစ်ပါတယ်။ဗုဒ္ဓဘုန်းကြီးကနိုင်ငံတွင်ခီးသွွာလာမှုကိုမလေးရှားနိုင်ငံကပိတ်ပင်ခဲ့ပြီးတဲ့နောက်မှာတော့စင်ကာပူ၊ VNN နိုင်ငံတွေမှာလည်းပြည်ပကဝင်လာမဲ့နိုင်ငံသားတွေကိုတားမြစ်ကန့်သက်ကြောင်းထုတ်ပြန်ကြေညာခဲ့ပါတယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအနေကြောင့် RS ဆော်ဘားများ UAE နိုင်ငံပိုင် Emirates လေကြောင်းလိုင်းပြေးဆွဲမှုတွေကို March 25ရက်နေ့ကစလို့ရပ်ဆိုင်းသွားဖို့အရင်ကစဉ်းစားထားပေမဲ့အဲ့ဒီဆုံးဖြတ်ချက်ကိုနောက်ပြန်ဆုတ်ဖို့ Emirates လေကြောင်းလိုင်းကတနင်္ဂနွေနေ့မှာဆုံးဖြတ်ကြေညာပါတယ်အခုလို့ဆုံးဖြတ်တာဟာနေရပြောင်းမဲ့ခီးသည်တွေကိုအကူအညီပေးဖို့ဆိုတဲ့ UAE အစိုးရနဲ့ခီးသည်တွေရဲ့မေတ္တာရက်ခံချက်ကြောင့်ဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့Emirates လေကြောင်းလိုင်းဟာအမြဲတမ်းပြေးဆွဲပြီးနေကြလေစိတ်159ခုစလုံးကိုပြေးဆွဲနိုင်မှာမဟုတ်ပဲလေစိတ်73ခုကိုသာခီးတဲ့လေယာဉ်တွေပြေးဆွဲပြီးမှဖြစ်တယ်လို့ပြောပါတယ် March 25ရက်မှာ Emirates လေကြောင်းလိုင်းရဲ့ခီးတဲ့တင်လေယာဉ်ခီးစဉ်အလုံးကိုယာယီရပ်ဆိုင်းတော့မယ်လို့ကြေညာခဲ့ပြီးနိုင်ယီပိုင်းအတွင်းမှာပဲအခုလိုပြင်ဆင်ဆုံးဖြတ်လိုက်တာဖြစ်ပါတယ်ဗီအိုရဲ့မနေ့ကင်းသတင်းတွေကိုမန်းအင်ဂျင်နိုင်နဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ခင်ဗျာ VOA ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်အခုရင်ဆုံးတော့ကျွန်တော်ဆက်သွယ်မိမြန်ခင်တဲ့သတင်းပေးပို့ချက်တွေကိုနားဆင်ရမှာပါအမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်အန္တရာယ်ကြောင့်လူတွေခီးသွွာလာမှုလုံးဝလျော့ကျသွားပြီးလေကြောင်းလိုင်းတွေထိခိုက်လာတာစားသောက်ဆိုင်တွေနဲ့ဘားဆိုင်တွေဖျော်ဖြေရေးပွဲတွေပါရန်နာထားရလို့အဲ့ဒီလုပ်ငန်းတွေနဲ့ဆက်နွှဲပြီးတော့လူတွေအလုလက်မဲ့ဖြစ်လာတာစီးပွားရေးလုပ်ငန်းတွေထိခိုက်ကြဆင်းလာတာတွေကြောင့်တရမထရန့်အစိုးရကဒေါ်လာ1 trillion တန်းစီးပွားရေးကြားခံပေးမဲ့အစီအစဉ်ကိုမကြာခင်မှာစတင်ကျင်းသုံးဖို့ရှိနေပါတယ်ဒီအကြောင်းကိုလေ့လာထားတဲ့လုံခြုံရေးဌာနဆိုင်ရာအစိုးရဝန်ထမ်းတူဖြစ်တဲ့ဗာဂျီးနီးယားပြည်နယ်ကဦးစော်ဝင်းကို VOA ကဆက်သွယ်မေးမြန်းရမှာသူကအခုလိုစာပြီးရှင်းပြပါတယ်
အခုအမေရိကန်လွတ်တော်ဟာဆွေးနွေးနေတာကတော့ဒီကူဂျီထောက်ပံ့ဖို့ပြ1 trillion ဒံတဲ့ကူဂျီထောက်ပံ့ပေးမယ့် package ကိုတော်တော်ဆွေးနွေးနေပါတယ်။အဲ့ဒါတော့အကြအဖြစ်ကတော့အလွာကြီးခွဲပြီးတော့တော်တော်ဆွေးနွေးနေတယ်။ပထမတလွာကတော့ဒီဘဝကြီးအကြီးစားဖြစ်ကြတဲ့ဒေဂျောင်းဆိုင်ရာလုပ်ငန်းတွေကိုသူကကူညီမယ်။ကူညီမယ်ဆိုတာကဒီဒီဗိုင်းရပ်စ်တော်လူကြီးအကြောက်ပြီးတော့သွားလာမှုကြီးကနည်းသွားတယ်ပြန်တော့အခုဆိုရင်လေးမြန်သွားနှုန်းကရမ်းနေသွားတယ်ဗျအဲ့တော့အဲ့ဒီအကျိုးချက်ကဒီကြောင့်ဒီအထူးကအဲ့ဒါကိုဝေချီပြီးတော့တယ်မလားစီးသွားယူဆက်ပြီးတော့လက်ပတ်နဲ့အောက်တလုပ်ပေးမယ်ဆိုပြီးတော့ဒုတိယအလွာကတော့လက်တန်းစားနဲ့ကျွန်တော်အငွေတန်းစားစီးပွားလုပ်ငန်းရှင်ပေါ့ဗျာမှကျွန်တော်တို့ဆိုရင်ဆူရှီသမားပဲဖြစ်ဖြစ်ကောဇော်ရီကင်းနဲ့တယ်လုပ်ငန်းဟာမျိုးပဲအဲ့ဒါကလာတူသွားပဲငွေချေးပြီးတော့စီးပွားရေးလုပ်ငန်းလေးဆက်ပြီးတော့လက်ပတ်နိုင်အောင်ဒီလိုကူညီမယ်ကျွန်တော်တို့နောက်ဆုံးလောကတော့ကျွန်တော်အမေရိကန်မှာနှစ်ဆင်ခွန်ဆောင်တဲ့လူတွေသူကတိုက်ရိုက်ချက်ပို့ပြီးတော့သူကကေရော့ယူဆိုပြီးတော့ဒံပတ်အပြေတော့နှစ်ခုထွက်နေပဲဟိုတချို့ကပြောတော့ဒုတိယကိုထောင်ပြောတဲ့တချို့ကျတော့ထောင်နေရလို့ပြောကြတယ
်ဒီလိုနှစ်ဆင်အခွန်ဆောင်တဲ့လူတွေကိုပေးမယ်ဆိုတော့တယောက်ကိုဘယ်လောက်ပေးမှလဲဝင်ငွေအလိုက်ကန့်တတ်မှလားဘလို့ရှိပါလဲ
ကျွန်တော်ဖတ်တယ်ရတော့နှစ်ဆင်လူတယောက်ချင်းတင်နေဆိုပါဆိုနှစ်ဆင်လာစားဝင်ငွေ9500အောက်ဆိုရေးသိကြတယ်သူအပြည့်ရဒီမြတ်တင်မယ်ဆိုတိန်ခွေအောက်ရရတယ်ဆိုရင်တော့သိကြတယ်ခင်ဗျားဟာလုံးဝအပြည့်ဝရမယ်1000သို့မဟုတ်1200လို့ကျွန်တော်တို့ဒီနေ့မှာပြောနေကြတယ်အဲပြီးတဲ့ခါကျတော့ဟိုဟာနှစ်စင်ဝင်ငွေ3500ကျော်သွားရင်တော့သူကတဖြည်းဖြည်းသူက negative လို့ရှော့ရှော့ပါဆိုလို့ရှိတယ
်အမေရိကန်မှာအခွန်ဆောင်တဲ့လူတွေပေးမယ်ဆိုတော့ဒီနိုင်ငံသားတွေပဲရမှာလားဒါမှမဟုတ်နိုင်ငံသားမဟုတ်တဲ့ green card ကင်လာတဲ့လူတွေရမှာလားဒါမှမဟုတ် social security number လို့ခေါ်တဲ့ဒီလူမှုဖူလုံကြီးမှတ်ပုံတင်လို့နံပါတ်မျိုးတစ်ခုခုရှိတိုင်းရော Trump ရဲ့ထောက်ပံ့တဲ့အစီအစဉ်ကနေပတ်စံရမှာလား
တည်ဒီရေးချယ်ရတော့အခွန်ဆောင်ထားတဲ့လူတိုင်းလို့ဆိုပြတာပဲကျွန်တော်နိုင်ငံသားတော်လကော green card holder လို့အဲ့ဟာတော့သူခွဲခြားထားတာကျွန်တော်မဖတ်ဘူးဒီအဓိကဇောင်းပေးပြီးတော့စဉ်းစားတာ test ပေးတဲ့လူခေါ်ဆောင်တဲ့လူဆိုရင်အဲ့
တော့ဒီလူတူးချင်းစီကိုဒီငွေကြေးထောက်ပံ့မဲ့ခုနပြောတဲ့ဒေါ်လာ1000သို့မဟုတ် 1200 ကဟိုချက်လက်မှတ်တွေကဘယ်လိုစပေးမှလဲဘယ်လိုပေးသွားမှလဲ
ပထမရက်ကတော့ April 6ရက်လို့တော့တင်ထွက်နေပါတယ်နောက်တူချက်ခုရောမေလဘွယ်လောက်လို့တင်ချရခင်ဗျာ
အခုဒီကိုရိုနာဗိုင်းရပ်စ်ကြောင့်ပေါ့နော်တချို့ပြည်နယ်တွေမှာဆိုရင်ဒီစစ်ရုံအလုပ်ရုံတွေရန်နာထားလိုက်တာတွေရှိလာပါတယ်အဲ့တော့အဲ့ဒီကအလုပ်သမားတွေကနိုင်စားတွေနေစားတွေဆိုရင်အလုပ်ရပ်နာတဲ့အတွက်ကြောင့်မလို့ဒီအမေရိကန်နိုင်ငံမှာ unemployment benefit လို့ခေါ်တဲ့ဒီအလုပ်လက်မဲ့ခံစားခွင့်ရှောက်ထားတဲ့ကိစ္စတွေရောဟိုအပြောင်းလဲရှိလာအရင်တိုင်းပဲလားခင်ဗျအ
ဲ့တော့ကျွန်တော်ကပူပါပေါ့ဗျာအစီအစဉ်မတူဘူးလို့ထင်တယ်ဘာလို့ဒီအလုံးလက်မဲ့ဟာကငကောဘတ်ဂျက်ထပ်ချပြီးသားတို့အလုံးလက်မဲ့သူဘလို့စောက်ရှောက်ရမလဲဆိုတာနောက်ပြီးတော့တက်ကြီးလွေသူစောက်ရှောက်မယ်ဆိုတော့အဲ့ဒါငကိုတွေကဘတ်ဂျက်ကချပြီးသားတခုကသူကအဓိကထားပြီးလောက်တာကအလုံးလုံးနေတဲ့လူတွေလုံးလုံးနေပြီးပထမအလုံးသွားနေသူမသွားဘူးသူထိကြိုက်တယ်ပါညာအဲ့အရာတွေကသူဘလို့တတ်တာချောင်ချီအောင်လုပ်မယ်ဆိုပြီးတော့သူကရွေချက်ထားတာချင်းမတူဘူးညာ
UAE အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ600အထိရှိလာတဲ့ထိုင်းနိုင်ငံမှာအခုဆိုရင်ထိုင်းမြန်မာနယ်စပ်မဲဆောက်မြဝတီတရားအမှတ်1ကိုပိတ်ထားလိုက်ပြီးအမှတ်2တရားကိုလည်းမတ်လ23ဒီကနေ့အစလို့အသွားအလာကန့်သက်တင်းကြပ်တော့မှာဖြစ်တဲ့အကြောင်းထိုင်းနယ်စပ်အခြေဆိုင် VOA သတင်းတော်မန်အေးမာကအခုလိုသတင်းပေးပို့ပါရတယ်
။ထိုင်းမြန်မာနယ်စပ်ကမဲဆောက်မြဝီချစ်တီရတရားတစ်ကိုပိတ်လိုက်ပြီးတဲ့နောက်၂ရက်အတွင်းနေရက်ပြန်သူမြန်မာပြည်တပေါင်းကျော်ပြန်နေကြတာပါအခုချစ်တီရတရားနှစ်ကိုလည်းထိုင်းဘက်ကအကန့်အသတ်တွေနဲ့ပိတ်ကျင့်မယ်ဆိုတာကြောင့်နေရက်ပြန်ရွှေ့ပြောင်းလို့သမားတွေအတွက်အခက်တွေ့နိုင်ပါတယ်မြန်မာဘက်ကတော့ဝင်ခွင့်ပြုနေဦးမှာဖြစ်ပေမဲ့ထိုင်းဘက်ကသဘောထားတွေကိုမသိရသေးဘူးဆိုပြီးမြဝီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကဆိုပါတယ်
9000လေးရပဲရှိတာ တနည်းလုံးမှဟုတ်တယ်ခင်ဗျာရတယ်ကျွန်တော်တို့ဘက်ကဆင်းတယ်မှာခင်ဗျာဟုတ်ကဲ့ကျွန်တော်ဘက်ကတော့ကျွန်တော်ဘက်ကတော့ဟူဒီလေးဝင်လို့ရတယ်ဆင်းတယ်မှာမနက်ကျန်လဲဆင်းတယ်မှာနောက်လဲဆင်းတယ်မှာ
ဟုတ်ကဲ့ထိုင်းဘက်ကရောသူတောင်းပြန်ပြီလား
ထိုင်းဘက်ကတော့မထိုင်းဘက်ကတက်ခရိုင်ကိုမေးပါရမှာဆင်းတယ်မှာကျွန်တော်တို့ဘက်ကဆင်းတယ်မှာခင်ဗျာ
မလ22ရက်နေ့ညနေပိုင်းမှာတော့ချစ်တီတရားနှစ်မှာမြန်မာဘက်ပြန်တဲ့တရားကိုပိတ်ထားတာမို့နေရက်ပြန်မြန်မာတွေအတွက်ဆက်ပြီးဖွင့်ပေးတင်တယ်ဆိုပြီးမြန်မာပြည်ရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကပြောပါတယ်
ဆိုတာဟိုမြန်မာဘက်ကကူးပဲပဲအဲ့ဒါကိုတိုင်းစံတော်ကြီးညနေ6:00ခွဲတည်းကပိတ်ထားလိုက်ဒါပေမဲ့ကိုအခုတိုင်းမြန်မာအမှတ်နဲ့ချစ်ပြေတရားကတော့တရားနှစ်ဆက်ရှိတယ်အတွင်းတရားနဲ့အပြင်တရားအတွင်းတရားပိတ်လိုက်ပြီအပြင်တရားညနေ6:00ခွဲတည်းကပိတ်လိုက်တယ်ချစ်ပြေတရားတိုင်းစံတော်ကြီးည7:00ခွဲတည်းကပုံမှန်ဖွင့်ရမယ်အနေထားရှိတယ်သို့တော်လည်းခုလိုအရေးပေါ် emergency case ပေါ်လာတယ်ဖြစ်တဲ့အတွက်တဲ့ချိန်မှာမဆိုးနားလည်မှုနဲ့နှုတ်နှစ်ဖက်နားလည်မှုနဲ့ဖွင့်ပေးရမှာပဲဒီအထွက်တုံးထူးတဲ့ကိစ္စတွေကိုဆောင်ရွက်ပေးရမှာပဲ။ဘာကြောင့်လဲဆိုတော့မြန်မာဘက်က24နာရီ ready ပြင်ထားတာဟုတ
်။မလ22ရက်နေ့ညပိုင်းထိမြန်မာတန်ရုံးကအလုသမားတန်ရာရှိကိုဝင်လင်းမောင်နဲ့အတူအလုသမားတွေရာနဲ့ချီပြီးပြန်လာနေတယ်လို့လည်းဦးမိုးကျိုးကဆိုပါတယ်။ဒီကာလဟာနေရက်ပြန်မြန်မာတွေဖို့လူရဲ့တိမ့်နဲ့ချီပြီးပြန်တဲ့ကာလဖြစ်ပါတယ်။မလ31ရက်နေ့မှာကုန်ဆုံးတော့မဲ့သူတို့ရဲ့ဗီဇာတက်တန်းတွေတိုးမဲ့ကိစ္စတွေကိုပြန်လုပ်ရမှာတွေကလည်းရှိနေတာပါ။ကိုရိုနာဗိုင်းရပ်စ်ဖြစ်ပြီးတရုတ်ပြည်ဘက်ကကုန်ကျန်းမရလို့ထိုင်းဆက်ရုံတွေပိတ်လိုက်တာကြောင့်အလုပ်ပြုတ်ပြီးနေရက်ပြန်ကြတဲ့အလုသမားတွေလည်းရှိနေပါတယ်။တချို့ကတော့တရားဝင်အထောက်အထားမရှိတာတွေကြောင့်နေရက်ပြန်ကြသူတွေလည်းရှိနေပါတယ်
။မိုင်းမှာတင်ပြခဲ့တာပါ။အခုတော့မြန်မာရေးရဆွေးနွေးခန်းအစီအစဉ်မှာပြည်သူ့လွတ်တော်တယံဇာရနဲ့တဘာဝဝန်ကျင်ထိန်းသိမ်းရေးကော်မတီဥက္ကဋ္ဌဦးစိုးသူရထွန်းကိုဒေါခင်မျိုးသက်တွေ့ဆုံမေးမြန်းထားတာနားဆင်နေပါပြီ
။အခုလို VOA မှာလာပြီးတော့ဖြေချပေးတဲ့အတွက်ဦးစိုးသူရထွန်းအားကြီးကျေးဇူးတင်ပါတယ်။အခုဦးစိုးသူရထွန်းကဒီတယံဇာတနဲ့ပတ်သက်ပြီးတော့ဟိုတဘာဝပဝန်ကျင်ထင်းသိမ်းမလာရင်တယံဇာတနဲ့ပတ်သက်ပြီးတော့ဘာတွေများဟိုဒီအစိုးရတက်တန်းတွင်းမှာပေါ့နော်လုပ်နေပါဆိုအစိုးရတက်တန်းနဲ့ကုံတော့မယ်လေကုံတော့မှာဆိုတော့နောက်နေ့ဆိုဒီ၄နှစ်တာကာလအတွင်းမှာဘာတွေလုပ်နိုင်တယ်နည်းနည်းပြောပ
ြဟုတ်ကဲ့ကျွန်တော်တို့ဟိုလွတ်တော်အနေနဲ့ကတော့နှစ်ပိုင်းပေါ့တစ်ဖက်ကတော့ကျွန်တော်တို့ကဒီစောင့်ကြည့်တိမ်မှတ်ခြင်းပေါ့ဒီ oversight လုပ်ရတဲ့တာဝန်ရှိပါတယ်နောက်တစ်ခါတော့အဓိကတာဝန်ဖြစ်တဲ့ legislation ပေါ့ဥပဒေပြုရေးတာဝန်ပါအဲ့တရားသာရကဏ္ဍဆိုရင်တော့ကျွန်တော်တို့ဟိုတိတိတာထရင်ချက်ရဆိုရင်တော့ကျွန်တော်တို့တပ်သူတွေနှီးဦးတွေဟိုကျွန်တော်ပြန်ပြီးတော့ဒါကိုပြင်ဆင်ပြီးတော့အတည်ပြုပေးနိုင်ခဲ့တာရှိပါတယ်နောက်တစ်ခါမြမကြောင်းပြေသနာဥပဒေပေါ့ဒါလည်းခင်းလဲလျော်ညီအောင်ကျွန်တော်ပြန်လဲပြင်ဆင်ပြီးတော့ပြီးဆွေးတာရှိပါတယ်နောက်တစ်ကဏ္ဍအနေနဲ့ဆိုကျွန်တော်တစ်တော်ကဏ္ဍပေါ့တစ်တော်ဥပဒေကိုလည်းကျွန်တော်တို့အတိပြင်ဆင်ပြီးတော့ပြဋ္ဌာန်းခဲ့တာလေးလည်းရှိပါတယ်အဲ့တော့ဒါကဥပဒေပြုရေးကဏ္ဍဘက်ကကျွန်တော်လုပ်နိုင်ခဲ့တာပေါ့နောက်တစ်ခါတော့သောကြီးတိမ်မတ်တဲ့အပိုင်းကတော့နည်းနည်းများပါဒါကတော့ကျွန်တော်တို့ပြည်သူလူထုကနေဖြစ်ပေါ်လာတဲ့ဒီတိုင်းစားတွေအကြံပြုစားတွေပုံမှန်ကြည့်ပြီးတော့တဆိုင်ရာဌာနတွေနဲ့ပူးပေါင်းညှိနှိုင်းပြီးတော့ဒါကိုတက်မှတ်ပေးခဲ့ရတာတွေလည်းရှိတယ်နောက်တစ်ခါကျွန်တော်တို့ဒီဟိုတခြားဟိုသတင်းမီဒီယာတွေကအစပေါ့အကြံတဲ့နေရာတွေကစက်တာတွေကနေပြီးတော့ရလာတဲ့အချက်အလက်တွေနဲ့လည်းကျွန်တော်တို့တဆိုင်ရာဝန်ကြီးဌာနတွေကိုဥမာကျွန်တော်တို့နဲ့တိုက်ရိုက်ဆိုင်တာကတော့တယံဇာတနဲ့တော့ပေါ့ဝန်ကြီးထိန်းသိမ်းဝန်ကြီးဌာနပါဒါပေမဲ့လည်းတခြားဌာနတွေလည်းအကူအညီတွေလည်းရယူပြီးတော့ဆိုပါတော့ကျွန်တော်တို့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးကနေအစီအစဉ်ဒီရေးမြစ်တွေကျွန်တော်မြစ်ချောင်းနေရဲ့ပြဿနာတွေကိုဖြေရှင်းရတာတွေလည်းရှိတယ်နောက်တစ်ခါကျွန်တော်တို့တချို့နေရာတွေကြာရင်ကျွန်တော်ကာကွယ်ရေးတို့ဤရေးတို့ရဲ့အကူအညီပါယူပြီးတော့ဟိုဒီပြည်သူလူထုမထီကန်အောင်တရားစွဲထုတ်ပေါ်ရေးကြောင့်တခြားပြဿနာတွေမဖြစ်လောက်အောင်ဆိုတာမျိုးထိကြောင်းရတာလေးရှိပါတယ်ခင်ဗျာ
။ဆက်နွှဲ့နေတာပေါ့နော
်။ဟုတ်ကဲ့ပါခင်ဗျာ။ဒ
ါတဘာဝပုံကျင်ထိနေရတော့နည်းနည်းတော့ကျေပြန့်ပါတယ်။ကျေကျေပြန့်ပင်မယ်။ဒီအခုလုံနိုင်တဲ့အတိုင်းတာပေါ့နော်။ဘယ်လောက်ဒီများလုံနိုင်ပါလဲ
။နှစ်မျိုးပါခင်ဗျာ။အုံရင်ထိနေရေးဆိုတော့ကျွန်တော်မူရင်းဒီကျွန်တော်ကဘာကြီးပုံတွေးလာတာနဲ့ပတ်သက်ပြီးတော့ Global Climate Change ကိုကျွန်တော်တို့စဉ်းစားရတဲ့အတွက်ကြောင့်ကျွန်တော်တို့ဘက်ကကျွန်တော်ရဲ့ Party Commitment လည်းရှိတဲ့အခါမှာဒီကျွန်တော်တို့တဘာဝထိနေရေးနယ်မြေတွေတို့ချက်ပြီးတီထောင်ရပါတယ်တီထောင်တဲ့ခါမှာအရင်တော့ရှိခဲ့တဲ့နေမြေတွေကိုတချိန်တော့ကျတော့ဥမာဆိုပါတော့နမူနာပြောရရင်ခါကာဘိုရာစီဘဝထိန်းသိမ်းနေမြေဆိုရင်အဲ့ဒီခါရထောင်တီတာတီထောင်ခဲ့တယ်ဒီတာကံပြည်သူတွေအတွက်ကိုသူတို့သိမစင်းစားနိုင်ခဲ့ဘူးအပြည်သူတွေမှာအကြက်တဲခက်ခဲတွေတွေ့ရတယ်ပေါ့အဲ့တော့သူတို့မှာတတက်လုံးနေခဲ့တဲ့တောတောင်တွေမှာသူတို့မှာတချို့နေရာတွေသွားလို့မရဘူးဆိုတာမျိုးပြဿနာရှိပါတယ်အဲ့ကျွန်တော်တို့လက်မှာဒါကိုကျွန်တော်ဥရီပြူပြန်လဲပြထားတဲ့ခါမှာကျွန်တော်တို့အရင်တော့သဘာဝထိန်းသိမ်းနေမြေများဆိုင်ရာဥပဒေကိုကျွန်တော်တို့ကဇီဝမျိုးစုမျိုးကွေများနဲ့ ตัวเนี่ยมีบางทีนี่อุรีนี่เนี่ยพยาธิไล่เด็กเข้ามาที่ร่างกายมีดูดีกูรังทิ้งนี่ไหนเนี่ยตัวดีตัวเรียกไปอ่ะใส่ใส่กุ้งตัวตาวยาใส่ไหนบุตัวตายได้สั่งว่าตัวโอ้รู้อะไรตัวตัวซีเซนเนี่ยตัวทุกสัตว์ตัวไหนบุตัวเลยจะนี่ยาลีดิฉันทำไปบิดออกมาแต่แกทิ้งนี่ยังไม่กู้ส่งหัวไปทิ้งนี่เนี่ยแต่พอมีอยู่จะลุกเดี๋ยวบ่ถ้าทิ้งนี่ไปมาเออเอลูเนี่ยมีอยู่จะนอนตู้เช่ดีทองบิดออกยามันแรงงานตัววันลงมาหูเ ဥယျာဉ်တို့နေရာမျိုးအထိလူကျဲတည်ထောင်တာတွေရှိတယ်။ဒါကအဲ့လိုလုပ်တဲ့ခါမှလည်းဒီ executive ပေါ့ဒီအလုပ်လုပ်ရတဲ့ဝန်ကြီးဌာနအနေနဲ့ဝန်ထမ်းနဲ့ရမုံငွေအားလဲချက်တွေရှိမှဆိုတဲ့အတွက်ကျွန်တော်တို့လွတ်တော်အနေတာကို budget တွေချပေးပြီးတော့ပြုထောင်ပေးရတာတွေလည်းရှိပါတယ်။အဲ့ဒါထိမ့်သိမ့်တဲ့အပိုင်းပေါ့။နောက်တစ်ပိုင်းကတော့ကျွန်တော်စီမံခန့်ခွဲမှုအပိုင်းပါ။ဒါကတော့ကျွန်တော်တို့ခုနပြောတဲ့တပ်တူတွင်မှာဖြစ်ဖြစ်စိတ်ဝင်လို့လို့ universe ဖြစ်ဖြစ်စီမံကိန်းနေရာကျွန်တော်တို့ကလုပ်တော့လုပ်လဲလုပ်ရမယ်။ဒါမှလည်းလူများအတွက်ဖွံ့ဖြိုးရေးလုပ်ငန်းတွေဖြစ်လာမယ်။ဒါတစ်ဖက်ကလည်းလွတ်လွတ်တဲ့နေရာမှာသဘောပေါက်ဝင်ကြီးတိကျမှုအနည်းဆုံးဖြစ်အောင်လူစီမံခန့်ခွဲမလဲဆိုတာတွေကိုကျွန်တော်တို့စီမံချက်တွေချပေးပြီးတော့ဝိုင်းပြီးတော့အပြန်အလှန်ညှိနှိုင်းပြီးတော့ဆောင်ရွက်ပါတယ်
။ဆိုတော့သဘောပေါက်ပုံဝန်ကျန်ထိန်းသိမ်းရေးမှာဒီလေရုညဉ့်ဉန်းမှုတို့ဒီမြေရုညဉ့်ဉန်းမှုတို့ကဒီအញ្ញံအရေးပါပါတယ်။အဲ့ထက်မှမှဒီကြောင်မီးသွေးဟိုဆက်ယုံနေပေါ့နော်။အစိုးဒီဆက်ယုံနဲ့ပတ်သက်ပြီးတော့ဆန္ဒပြနေတာတွေအများကြီးတွေ့ပါတယ်ဒီပြည်သူတွေကမကျေနပ်လို့သူတို့နယ်မြေတွေမှာရေတွေပျက်စီးတယ်မြေတွေပျက်စီးတယ်ပေါ့နော်။နောက်လေလူမှလည်းညဉ့်ဉန်းမှုတွေဖြစ်တယ်ဆိုတော့ဒါအဲ့ဒါနဲ့ပတ်သက်ပြီးတော့ဘလို့ကင်တွယ်နေလဲနည်းနည်းသိကြပါမလား
။ကျွန်တော်တို့ကတော့ဥရေပြူရေးပိုင်းဖြစ်တဲ့အဓိကတော့ဆန်ကြီးဆန်ညုံးပါပဲ။အဲ့တော့ဘယ်လိုဆက်ယုံမယ်တီတောင်ပေါ့။ကြောင်မီသွေးလည်းအလားတူပဲကျွန်တော်တို့ကလေလူတွေကိုပြန့်နှံ့မဲ့ဆာဗာရင် oxide လား SOH NOH လား nitrogen oxide ကာဗွန်မိုနောက်ဆိုက်ကာဗွန်ဒိုင်အောက်ဆိုက်ဆိုတဲ့ဟာလေးဘယ်လောက်ထိထွက်တယ်လဲဒီ emission ကိုသူတို့ဘယ်လိုထိန်းသိမ်းနိုင်မလဲတခါဒါခိုးငွေထုတ်လွှတ်တာပေါ့တခါသူ့ရဲ့တပြိုင်တည်းမှာပြာပေါ့ဖြစ်လာတဲ့အခါမှာဒီပြာတွေကလည်းဘေးကနေရောအတန်းတင်းဖြစ်စီတော့ဒီပြာတွေကိုဘယ်လိုထိန်းသိမ်းမလဲဆိုထိန်းသိမ်းနိုင်တဲ့သူကိုကျွန်တော်တို့ကမကန့်ကွက်ပါဘူးကျွန်တော်တို့ကဥရေပြူရေးပိုင်းညာကမ္ဘာစံကြီးစံညွှန်းနဲ့ကြည့်ပြီးတော့ကောင်းမွန်အောင်လုပ်နိုင်တဲ့လူရှိရင်ဒါကျွန်တော်တို့ကတောက်ပေါ်မှာဘာမှဟိုသူသူချာချာကန့်ကွက်ဖို့မရှိပါဘူးပြည်သူလူထုကကန့်ကွက်တယ်ဆိုတော့ဒါဆိုးရိမ်မှုကြောင့်ဖြစ်တာပါပြီးခဲ့တဲ့ခေတ်ဒီမှာဒီခံခဲ့ရတဲ့ဆိုးကျိုးတွေကြောင့်နောက်လာမဲ့လူကိုပို့ဝင်လင်းပြောရင်တော့မယုံကြည်တော့ဘူးပေါ့လွယ်လွယ်နဲ့မယုံကြည်နိုင်ဘူးဆိုတဲ့အခြေအနေမျိုးဖြစ်တာပေါ့တကယ်တမ်းတော့နှီးပညာတွေကအခုကတိုးတက်နေပါပြီတကယ်တမ်းတော့ကောင်းအောင်လုပ်နိုင်တဲ့လူရှိရင်ကျွန်တော်တို့ကဒါကိုကြိုးစားရမှာပဲဖြစ်ပြီးတော့မကောင်းရင်လည်းချက်ချင်းပိတ်သိမ်းပြီးတော့အရေးယူရမှာပဲဖြစ်ပါတယ်အဲ့တော့ဒါကတော့ဟိုအခြေအခြေတစ်ခါကအခြေအနေကြောင့်ဆိုရင်မှုတွေပူပါမှုတွေရှိတယ်ဆိုတာလည်းမဆမ်းပါဘူးဒါကတော့ပြည်သူလူထုကတော့ဒီတိုင်းပဲရှိမှာပ
ါဆိုတော့ဒီလိုမျိုးဖားကန်လိုနေရာမျိုးမှာအရင်တော့တူးထားတဲ့နောက်လက်ရှိလည်းတူးနေတဲ့ဒီမြေပြိုတာတွေလူဟိုကလူအတန့်အကျဉ်းအထိထိကြိုက်တာတွေရှိနေဒီနေရာတွေပျက်စီးနေတာတွေပေါ့နော်တဘာဝဟိုမြေနေထားတွေပျက်စီးနေတာတွေဒါတွေအတွက်ပြန်ပြီးတော့ပြင်ဆင်ပြုပြင်ဖို့ပေါ့နော်ထိန်းသိမ်းမှုပြုပြင်ဖို့ဘယ်အတိုင်းတာအထိလုပ်နိုင်ပါပြီလဲအခု
ဟုတ်ကဲ့အဲ့ဒါလေကျွန်တော်တို့ကတော့ဟိုဒီကြောင့်မြေကျေတနာကအများရခဲ့တဲ့သူတွေကပဲပြန်လုပ်ပြရမှာပေါ့တကယ်သဘောတဘာဝရတော့နောက်တစ်ခါအဲအများရခဲ့တဲ့သူဆိုတဲ့နေရာမှာလုပ်ငန်းရှင်ပါတယ်နိုင်ငံတော်လည်းပါပါတယ်အဲသူတို့လုပ်ဖို့အတွက်ကိုကျွန်တော်တို့ကအခုလောလောဆယ်တော့ကော်မတီတစ်ခုဖြစ်ဖို့ဒါဟိုအဲလုပ်ငန်းရှင်နေနဲ့သဘောပတ်ဝန်းကျင်ကိုပြန်ထိန်းသိမ်းဖို့နဲ့ပြန်လည်တည်ထောင်ဖို့ဆိုတဲ့အပိုင်းကိုကျွန်တော်တို့သွားပြီးတော့ဒါကိုဦးစားပေးပြီးတိုက်တွန်းနေပါတယ်အဲဆိုတော့ဒါကတော့ကျွန်တော်တို့မကြခင်ဖြစ်လာမယ်လို့လည်းယုံကြည်ပါတယ်အဲဒါဆိုရင်သူတို့ကိုယ်တိုင်လည်းတချို့ကလည်းတကယ်လည်းလုပ်ချင်ကြတယ်သူတို့ပြန်တော့ဥလိုချောင်းလိုမျိုးဆိုရင်ဒါကြီးရတဖြည်းဖြည်းနဲ့တိန်ကောလာတဲ့အဒီအဲ့ဒီကမှဒါကိုတူဖို့လာပုံမှန်တူဖို့နေဝင်မရပါဘူးကျွန်တော် scientific assessment ပေါ့တရားလေ့လာပြီးတော့မှဘယ်လိုနီလာနဲ့ထိမ့်သိမ့်မလဲဘယ်လိုကာကွယ်မလဲရေသေးနိုင်ရည်ဘယ်လိုစောင့်မလဲဒါမျိုးတွေကကျွန်တော်စဉ်းစားပြီးတော့စောင့်ရမှာမလို့ဒါကတော့နည်းနည်းတော့ကြာတဲ့လုပ်ငန်းလုပ်ကလေးဖြစ်ပါတယ
်ဒါပေမဲ့အစာပြူတာတော့လုပ်နေပြီ
ပေါ့လုပ်နေပါပြီခင်ဗျာ
ဆိုတော့ဒီတဘောင်ဝပတ်ဝန်းကျင်ပြဿနာတွေမှာဆိုအဓိကအမှိုက်ပြဿနာအဓိကဟိုတွေ့ရပါတယ်ဆိုတော့ဒီအမှိုက်ပြဿနာနဲ့ပတ်သက်ပြီးတော့ဒီမြန်မာတနိုင်ငံလုံးနဲ့ခြုံပြီးတော့ပေါ့နော်ဘာဟိုဥပဒေတွေများချတာလားတော့နော်ဒီလိုမျိုးအမှိုက်ကိုထိမ့်သိမ့်နိုင်အောင်ဟိုဘာတွေများလုပ်နေပါလဲအဲ့ဒါပထမဆုံးသိဖို့
လောလောဆယ်ကိုကျွန်တော်တို့ကအဲ့ဒီအမှိုက်နဲ့ပတ်သက်ပြီးတော့ဒီ waste disposal ပေါ့အားလုံးနဲ့ပတ်သက်တဲ့ဥပဒေတခုချုပ်ကုန်တဲ့ဥပဒေတခုကိုကျွန်တော်ရေးဆွဲနေပါတယ်သက်ဆိုင်ရာဝန်ကြီးဌာနနဲ့ကူပေါင်းပြီးတော့အဲ့တော့အဲ့ဒီဥပဒေဖြစ်လာရင်တော့ပို့ပြီးတော့ထိရောက်တဲ့ဒီသောင်းမှုတွေဖြစ်နေမှာပါအခုကဘာလို့မိုင်းရဲ့ပတ်သက်ပြီးကျွန်တော်တောက်ချောက်မြန်မာနိုင်ငံမှာစဉ်းစားခဲ့တာကစီမံလာရာပေါ့ municipal ရှူတော်နဲ့ပဲစဉ်းစားတာပေါ့ဘောင်းရင်ထင်းနေရှူတော်ကစဉ်းစားခဲ့တာနေပါတယ်အခုမှကျွန်တော်ဘောင်းရင်ထင်းနေရှူတော်ကနေမိုင်းတဲ့ပဲတိဘလို့ထိမ့်သိမလဲဘလို့သူ့ပေါ်မှာ conserve လုပ်မလဲဆိုတာကိုကျွန်တော်တို့စတင်ပြင်ဆင်လျက်ရှိပါတယ
်အတိုင်းတာအခုမှစတဲ့သဘောပေါ့နော်ဘာမှအကောင့်ထဲမှာပေါ်နိုင်နေပေါ့ဆိုတော့အမိုက်မှာမှအဓိကလို့ဟိုပါပေါ့နော်တကဘာလုံးမှာပြဿနာဖြစ်နေတာဟိုပလတ်စတစ်ပြဿနာပေါ့နော်ဒီပလတ်စတစ်ပြဿနာနဲ့ပတ်သက်ပြီးတော့ဘယ်တိုင်းတာဒီကင်တွယ်နိုင်ပါပြီလဲ
ကျွန်တော်တို့ကတော့ဥပဒေပြုရေးရှုထောင့်နဲ့တစ်ဖက်ကတော့လူမှုပညာပေးတဲ့ရှုထောင့်ပေါ့လေအဲ့တော့2018ခုနှစ်ကဒီကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးဆောင်ဖို့ကလည်းဒီပလတ်စတစ်ပိုလူရှင်းကိုတိုက်ခိုက်ဖို့ဟိုထိန်းသိမ်းမှုအတွက်ကိုဦးစားပေးခဲ့တာဆိုတော့အဲ့ဒီအချိန်မှာတော့ကျွန်တော်လွတ်တော်ထဲမှာလည်းကျွန်တော်ကိုယ်တိုင်ပဲပညာပေးဟောပြောခွင့်ဒီလုပ်ပါတယ်နောက်တစ်ခါလည်းဒါနဲ့ပတ်သက်ပြီးပန်းနဲ့ discussion ဆင်းတဲ့ဒီတွတ်တော်ကိုယ်စားလှယ်ကြီးကတက်ဆိုင်ရာကိုမျိုးနယ်နဲ့ကိုပြန်ပြီးညာကိုပြန်ပြီးတော့ပြန်လဲရှင်းလင်းပြနိုင်အောင်ပြန်ပြီးထိန်းကျောင်းနိုင်အောင်လို့ဆိုပြီးတော့လှုပ်ဆောင်ပေးတာရှိပါတယ်အဲ့မှာတော့ကျွန်တော်ပြည်လူတော်အမျိုးသားလူတော်ပူးပေါင်းပြီးတော့ဆောင်ရွက်ခဲ့တယ်ပေါ့ဆိုတော့တခြားလဲကျွန်တော်တို့တော့ဟိုဒီတက်ဆိုင်ရာတချို့တွတ်တော်ကိုယ်စားလှယ်ကြီးကဖိတ်ကြားလို့ရှိရင်တော့သွားပြီးတော့ကျွန်တော်တို့ဟောပြောပေးတာတို့ဒီလိုမျိုးဒါပညာပေးအပိုင်းတော့လုပ်ပါတယ်အရေးကြီးတာကဒီကပလတ်စတစ်ကိုကျွန်တော်တို့ရှင်းလင်းဖို့အတွက်ဒီပလတ်စတစ်အမိုက်ကိုချော့ချမယ်ဆိုရင်ဒီကျွန်တော်တို့အစားထိုးပစ္စည်းတွေပေါ့ခုနပြောလို့ပေါ့အဝတ်အိတ်ကိုမဲမဲဒါကိုမြေတန်းစိုးတိုင်ကိုသွားရင်အိတ်ကိုယူသွားပြီးတော့မှထည့်လာတာတနည်းအားဖြင့်ပလတ်စတစ်ကိုမသုံးဘဲနဲ့မသုံးဘဲနေနိုင်အောင်ဆောင်ရွက်တာမျိုးတခါဟိုတခြားအစားထိုးကျွန်တော်တချင်တော့ညီမလူမျိုးတွေကစားကြတော့ကြာဝေယူလို့ချင်းကျွန်တော်ကဖက်နဲ့ထုတ်တယ်ပေါ့ဆိုတော့ဒီလိုနီလန်းကကျတော့ဒီဖက်ကိုကျွန်တော်လွတ်ပြလိုက်ရစီမင်းလိုက်ရသဘောရအမိုက်ဖြစ်တာတော့မှန်ပေမဲ့ဘောင်းဝင်ထင်းသေးရသဘောရကျတော့သူကပျက်စီးလွယ်တဲ့ပျက်စီးဖြစ်တဲ့ organic ပျက်စီးဖြစ်တဲ့အခါကျတော့ယတနာအများကြီးနေပါတယ်ဒါပေမဲ့အဲ့လားကျတော့လည်းအလားတူတစ်ခါမှဖြစ်လို့ဆိုတော့တစ်ပင်တွေမှာထိခိုက်မှုတွေကလည်းတပြန်ပြန်ဖြစ်လာပါတယ်နောက်တစ်ခါဒီရှိပြီးသားသုံးပြီးသား plastic mic ကိုကျွန်တော်တို့ကဘလို့ဖြတ်စီးမလဲပေါ့တို့ရဲ့ခါမှာသူ့လမ်းဖေးပေါ့ဒီမြေကိုဟိုမြေဖို့တဲ့နီးနဲ့ထိမ့်သိနေနီးလမ်းအကြတော့တခါဘာဖြစ်ပြန်လဲဆိုတော့မြေရောက်ရီစီစဉ်သွားလာမှုဟောကြံတဲ့ဒီဘလူးချင်းရလည်းဖြစ်နိုင်ပါတယ်မြေစီလောက်သွားပြီးတော့ထိခိုက်နိုင်လားရှိတဲ့ခါကျတော့ကျွန်တော်တို့ကတော့အကောင်းဆုံးနီးလမ်းတစ်ခုနဲ့စဉ်းစားတာတော့ဒီ waste to energy ပေါ့သူ့မီးရှို့ပြီးတော့လောင်ပြိုက်တဲ့စွမ်းရင်နဲ့ကျွန်တော်တို့လျှက်စစ်တာကလည်းရအောင်ဆိုတဲ့နီးလမ်းကိုလည်းကျွန်တော်တို့စဉ်းစားခဲ့ပါတယ်အဲ့ဒီတွေလည်းနိုင်ငံတကာဖွဲ့စည်းတင်လည်းလည်းအိမ်မဆွေးနေတဲ့ချို့နိုင်ငံလေးတွေကျွန်တော်သွားပြီးလေ့လာတယ်တက်ဆိုင်ရာမြို့တော်စီပင်နေရန်ကုန်နဲ့မန္တလေးအဓိကပေါ့လေသူတို့ကိုလည်းဒီဟာနဲ့ပတ်သက်ပြီးတော့ဖြစ်နိုင်ရင် waste to energy plan တွေဖြစ်လာအောင်ဆိုတော့မြို့လေးတိုက်တွန်းထားတာတွေလည်းရှိပါတယ
်ဒီလိုမှလာလို့ကြာ
ဟုတ်ကဲ့ကျွန်တော်လည်းယူပြီးပါတ
ယ်မြမကြီးရဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ခဲ့တာပါခင်ဗျာမကြခင်မှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီဝယ်ရှိပါပြီ VOA American တန်ရဲ့တင်းလာနေမနက်ပဲအစီအစဉ်တွေကိုမနက်9နာရီအထိလိုင်းနူမီတာ32 40 48နဲ့လိုင်းလမီတာ190တို့ကပါဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝယ်အတွင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများကမ္ဘာဒေါ်လာထူးခြားဆန်းများသတင်းများအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ
်မင်္ဂလာပါရှင်ဥစည်သူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒီတစ်ပတ်မှာတော့ကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးပြင်ဆင်ထားမှုလုံလောက်ပါရဲ့လားဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။ဥစည်သူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရရှင်။
အခုဆိုရင်ကမ္ဘာနဲ့အဝမ်းကိုဗစ် -19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပြန့်ပွားမှုမြင့်တက်နေပြီးကူးစက်ခံရသူနဲ့သေဆုံးသူအရေအတွက်တနေ့တစ်ခြားမြင့်တက်လာနေတာတွေ့ရပါတယ်။မတ်လ20ရက်နေ့အထိသတင်းတွေအရဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း2000ခွဲနီးပါးရောက်လာပြီးသေဆုံးသူလည်း1000ကျော်သွားခဲ့ပါပြီ။နိုင်ငံတိုင်းလူလူကတော့ဗိုင်းရပ်စ်ကူးစက်ခံရမှုကာကွယ်ရေးကိစ္စတွေယောဂါကုသရေးကိစ္စတွေဒီကပ်ဘေးကြောင့်ဖြစ်လာနိုင်တဲ့အကျိုးဆက်တွေကိုဖြေရှင်းဖို့လုပ်ကိုင်နေကြပါပြီ။လက်ရှိအချိန်ထိကမ္ဘာနိုင်ငံနဲ့ဒေသ180လောက်မှာဗိုင်းရပ်စ်ကူးစက်မှုတွေ့ရှိထားပြီးဖြစ်ပေမဲ့အဲ့ဒီစီးရင်တဲ့မြန်မာနိုင်ငံပါဝင်ခြင်းမရှိသေးပါဘူးဗိုင်းရပ်စ်ကူးစက်ခံရသူမတွေ့ရသေးပေမဲ့အခြားအစိုးရတွေနီးတူမြန်မာအစိုးရကလည်းကာကွယ်ရေးလုပ်ငန်းတွေကပ်ဘေးကြောင့်ပေါ်ပေါက်လာမဲ့စီးပွားရေးနဲ့လူမှုရေးအပေါ်ကရရခတ်မှုတွေကိုတုံ့ပြန်တဲ့လုပ်ငန်းတွေအဆက်မပြတ်လုပ်ကိုင်နေတာတွေ့ရပါတယ်မြန်မာအစိုးရဘာတွေလုပ်ကိုင်နေသလဲအဲ့ဒီလုပ်ကိုင်နေမှုတွေဟာလုံလောက်မှုရှိပါရဲ့လားဆိုတာလေ့လာတင်ပြသွားပါမယ်
အခြားသောနိုင်ငံတွေနီးတူမြန်မာအစိုးရပထမဦးဆုံးကင်တွေတာကလူစုလူဝေးမလုပ်ကြဘူးတားမြစ်တာပါအခုဆိုရင်မြန်မာနိုင်ငံတဝန်းကမန်းရွှေဆက်တော်တိုက်ထီယိုးစီဒီအပါအဝင်အလို့စီကားတဲ့ဖျားပွဲကြီးတွေကိုပိတ်သိမ်းလိုက်ပါပြီလူစုလူဝေးတွေမလုပ်ကြဘူးအစိုးရက policy ချမှတ်ထားပြီးသက်ဆိုင်ရာဝန်ကြီးဌာနအသီးသီးကနေသူ့ဝန်ကြီးဌာနအလိုက်ညွှန်ကြားချက်အသီးသီးထုတ်ပြန်အကောင့်ထဲပေါ်နေတာတွေ့ရပါတယ်တကြံပွဲတော်မကျင်းပါတော့ဘူးရုပ်ရှင်ယုံတွေကိုရန်နာထားဖို့ညွှန်ကြားခဲ့ရုံမကမူကြိုကြောင်းတွေတင်တန်းတွေပိတ်သိမ်းထားဖို့လည်းညွှန်ကြားထားပါတယ်အခြေခံပညာအဆင့်ကျောင်းတွေဆောင်းမွေးပွဲပြီးလို့နေရသည့်ကျောင်းပိတ်ရက်ကာလရောက်နေပြီးတက္ကသိုလ်ကောလိပ်တွေကလည်းနှစ်ဝက်ဆောင်းမွေးပွဲပြီးဆုံးရင်ကျောင်းပိတ်ရက်စပါတော့မယ် night club တွေဘားတွေပိတ်သိမ်းဖို့ညွှန်ကြားချက်ထုတ်ထားသလိုသက်ဆိုင်ရာရက်ွက်ကြေးရာတွေမှာတရားပွဲတွေစပေးဟော့ပြောပွဲတွေမကျင်းပါဖို့တားမြစ်ထားပါတယ်နိုင်ငံတကာ NGO တချို့ကတော့ရုံးတွေပိတ်ထားပြီးအိမ်တွေကနေအလုပ်လုပ်တဲ့စနစ်စအကောင့်ထဲပေါ်နေပါပြီ။ဒါပေမဲ့လူစုလူဝေးနဲ့အလုပ်လုပ်နေကြတဲ့ကုမ္ပဏီတွေအထည်ချုပ်လုပ်ငန်းလို့အလုပ်ယုံဆက်ယုံတွေအများကြီးကျန်နေပါသေးတယ်။အဲ့ဒါတွေအတွက်ကိုတော့တိကျတဲ့လမ်းညွှန်ချက်ထွက်ပေါ်လာတာမတွေ့ရသေးပါဘူး။အခုဆိုရင်ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုကိုပြည်ရင်းမှာပိုင်ပိုင်နိုင်နိုင်တားဆီးနိုင်ခဲ့တဲ့တရုတ်ကိုရီးယားနိုင်ငံတွေနီးတူဒီဘက်ကနေဝင်ရောက်လာမဲ့သူတွေကနေဗိုင်းရပ်စ်ပိုးပါလာမဲ့အရေးပိုးအာရုံစိုက်ဖို့လိုလာပါပြီ။အစိုးရကတော့ဗိုင်းရပ်စ်အကြီးကျယ်ကူးစက်နေတဲ့ကူးစက်ခဲ့တဲ့နိုင်ငံတွေကဝင်လာမဲ့သူတွေကို14ရက်စောင့်ကြည့်စနစ်စတင်အကောင့်ထဲပေါ်နေပါပြီ။နေဆက်တွေကနေတရားဝင်ဗီဇာနဲ့ဝင်ရောက်ခွင့်ပိတ်ပင်လိုက်ပြီးဖြစ်တယ်လို့အဲ့ဒီနေဆက်ဂိတ်ပေါက်တွေကနေအိမ်နီးချင်းနိုင်ငံသားတွေကလွှဲပြီးအခြားနိုင်ငံသားတွေဝင်ရောက်လဲပတ်တာကိုလည်းတားမြစ်ထားပြပါပြီ
။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုကိုတုံ့ပြန်ရမှာပြည်သူလူထုရဲ့အသိဉာဏ်ရေချိန်နဲ့ပူးပေါင်းပါဝင်မှုကအရေးကြီးတယ်ဆိုတာတရုတ်ကိုရီးယားလိုနိုင်ငံတွေကသက်သေပြနေပါတယ်။ဒါကြောင့်မြန်မာနိုင်ငံထဲမှာလည်းဗိုင်းရပ်စ်နဲ့ပတ်သက်တဲ့အသိပညာပေးမှုတွေကိုကြည်ကြဲပြန့်ပြန့်လုပ်နေသလိုသတင်းထုတ်ပြန်မှုတွေကိုလည်းဘယ်အချိန်တုန်းကနေမှမတူအောင်ဖြန့်ချိပေးနေတာတွေ့ရပါတယ်။ဒီကိစ္စမှာတော့အစိုးရမီဒီယာတွေမကပုဂ္ဂလိကမီဒီယာတွေဘက်ကပါတာဝန်ကျေအောင်စူးစမ်းနေကြတာတွေ့ရပါတယ်။နောက်ထပ်ရေးကြည့်တာတစ်ချက်ကတော့ဗိုင်းရပ်စ်ပိုးတွေ့တဲ့လူနာတွေရှိလာခဲ့ရင်ပြုစုကူတာဖို့ကြိုတင်ပြင်ဆင်ထားမှုပါ။အခုဆိုရင်ကိုရိုနာဗိုင်းရပ်စ်ရောဂါသံသယလူနာနဲ့ပိုးတွေ့လူနာတွေရှိခဲ့ရင်ပူတာမှုပေးဖို့ရန်ကုန်မှာဝေဘာဂီဆေးရုံမန္တလေးမှာကန်တော်နေဒီဆေးရုံတွေတည်ကြားထားရှိပါတယ်။တကယ်ဖြစ်လာရင်ဟိုတယ်တွေကိုပဲအသွင်ပြောင်းမလား။စာသင်ကျောင်းတွေကိုပဲအသုံးပြုမလား။အာဏာပိုင်တွေဘက်ကဆုံးဖြတ်တာပြင်ဆင်တာမတွေ့ကြရသေးပါဘူး။အခြားမြို့နယ်တွေမှာတော့ဆေးရုံတည်တဲ့ရေလို့မဟုတ်ပဲပြည်သူဆေးရုံတွေရဲ့အဆောင်တစ်ခုခုမှာပဲခွဲခြားစောင့်ကြည့်တာမျိုးလုပ်နေတာတွေ့ကြရပါတယ်။
ဒီနေရာမှာ ARD တိုင်းပသိမ်ဆေးရုံအုပ်ကြီးဒေါက်တာတမင်ထွတ်ကနေသတင်းမီဒီယာတွေကိုပြောထားတဲ့စကားမှတ်သားဖို့ကောင်းပါတယ်။သူကတကယ်လို့များကိုရိုနာဗိုင်းရပ်စ်လူနာသာတွေ့ခဲ့ရင်တအူးစီတီးတန့်ထားကုရမယ်အဲ့လိုကုမယ်ဆိုရင်တအူးချင်းစီအတွက်အောက်ဆီဂျင်ပေးဆက်အကျော်ဆေးသွင်းဆက်ဆေးထိုးဆက်စတာတွေလိုအပ်လာလိမ့်မယ်သူ့ဆေးရုံကြီးမှာအဲ့ဒီလိုဗိုင်းရပ်စ်ကုဖို့ဆက်ဟာလူနာတယောက်စာပဲရှိတဲ့အတွက်နောက်ထပ်6ယောက်9ယောက်စာရဖို့အလူခံဖို့လိုနေတယ်ဆိုပြီးပြောပြပါတယ်တကယ်တော့ဒေါက်တာတမင်ထွတ်ပြောတဲ့လိုအပ်ချက်ဆိုတာဟာပသိမ်ဆေးရုံတစ်ခုတည်းမှာပဲလိုတဲ့လိုအပ်ချက်မျိုးတော့မဟုတ်ပါဘူး။ရန်ကုန်မန္တလေးနဲ့အခြားသောဆေးရုံတွေမှာလက်ရှိပုံမှန်ကုသပေးနေတဲ့လူနာတွေအတွက်လောက်ပဲအဲ့ဒီလိုဆက်မျိုးရှိကြတာပါ။အခုကိုရိုနာဗိုင်းရပ်စ်ကုသမှုလုပ်ရတော့မယ်ဆိုရင်ဆက်တွေရောအခြားသောဆေးရုံသုံးပစ္စည်းတွေပါအများကြီးလိုအပ်မှာဖြစ်ပါတယ်။အသက်ရှူဆက်တစ်လုံးကိုပဲ7,200လောက်ပေးရတဲ့အခြေအနေအောက်မှာမြန်မာနိုင်ငံအနေနဲ့အဲ့ဒီလိုလိုအပ်တဲ့အထောက်အကူပစ္စည်းတွေလုံလောက်အောင်ဖြည့်တင်းဖို့မလွယ်ကူနိုင်ပါဘူး။ အခုကိုပဲတထေးကြီးတွေလူပုတ်ကိုတွေကနေဆက်တွေဝဲလူတာခွဲစိတ်ခန်းသုံးဝစ်စုံတွေဝဲလူတာလုပ်နေကြပါပြီ။ကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးအပေါ်ရိုက်ခတ်လာနိုင်တာနဲ့ပတ်သက်ပြီးပြည်ထောင်စုဝန်ကြီးဦးတောင်ထွန်းဦးဆောင်တဲ့ကော်မတီတရက်ဖွဲ့စည်းဆောင်ရွက်နေတာတွေ့ကြရပါတယ်။အစိုးရအနေနဲ့နိုင်ငံတော်လှက်ပက်ရန်ပုံငွေကနေကျပ်ငွေဘီလီယံ50လူမှုဖူလုံရေးရန်ပုံငွေကနေကျပ်ငွေဘီလီယံ50စုစုပေါင်းဒေါ်လာ380လောက်နဲ့ညီမျှတဲ့ကျပ်ဘီလီယံ100နဲ့ COVID-19 ရန်ပုံငွေထူထောင်ထားတယ်လို့သိရပါတယ်။အခုဒီငွေနဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်အများဆုံးထိခိုက်ခံစားရမယ့် CMB လုပ်ငန်းတွေ၊ဟိုတယ်နဲ့ခီးသွွားလုပ်ငန်းတွေ၊အသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေကိုအတိုးနှုန်းတရာခိုင်နှုန်းလောက်ပဲယူပြီးတနှစ်တာကာလအတွက်ငွေထုတ်ချေးမယ်လို့ကြေညာပါတယ်။ထိခိုက်ခံစားရမယ့်အခြားသောစီးပွားရေးလုပ်ငန်းရှင်တွေကိုအခွန်အောက်ဖြေလျှော့တာပုတ်ကုန်လုပ်ငန်းရှင်တွေကိုလည်းကြိုတင်ကောက်ခံတဲ့ဝင်ငွေကွန်နှစ်ရာခိုင်နှုန်းကင်းလွတ်ခွင့်ပေးမယ်လို့ဆိုပါတယ်
။ကိုရိုနာဗိုင်းရပ်စ်ပြဿနာနဲ့ပတ်သက်ပြီးမြန်မာအစိုးရအနေနဲ့လုံနိုင်သမျှအစွမ်းကုန်လုပ်နေတယ်ဆိုတာကိုတော့ယုံမသံတရားဖြစ်เสียမှရှိပါဘူး။ဒါပေမဲ့ဆင်းရဲတဲ့မြန်မာနိုင်ငံကျန်းမာရေးစောင့်ရှောက်မှုအဆင့်နှိမ့်တဲ့နိုင်ငံတကာအနေနဲ့ကျန်းမာရေးဝန်ကြီးဌာနကနှိုးဆော်ထားသလိုမြန်မာနိုင်ငံတွင်လည်းယောဂဖြစ်ပွားသူအများအပြားရုတ်တရက်တစ်ပြိုင်နက်တွေ့ရှိလာနိုင်တယ်ဆိုတဲ့အချက်နဲ့ကြည့်ရင်ပြင်ဆင်ထားမှုတွေမလုံလောက်သေးတာတွေ့နိုင်ပါတယ်။ဗိုင်းရပ်စ်ပိုးတွဲလူနာတွေရှိလာရင်ကုသဖို့ဆေးဘက်ဆိုင်ရာအထောက်အကူပစ္စည်းတွေမလုံလောက်သလိုပြည်သူလူထုအတွက်အမြောက်အများလိုအပ်မဲ့တစ်ခါသုံးမတ်စ်လိုပစ္စည်းမျိုးတွေလည်းမလုံလောက်ပါဘူး။ဒါအပြင်စီးပွားရေးဆိုင်ရာထိခိုက်နေတာမှုတွေကူစားဖို့အစီအမံတွေမပြည့်စုံသေးသလိုမတ်တီရန်ပုံငွေဒေါ်လာ380လောက်ဆိုတဲ့ငွေပမာဏကလည်းအလွန်နည်းနေသေးပါကြောင်းတင်ပြလိုက်ရပါတယ်။
ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်တင်ပြခဲ့တာပ
ါ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်းApple App Store မှာ download လုပ်နိုင်ပါတယ် VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese App နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်
အခုတခါတော့မအေးသနာကျော်စီစဉ်တင်ဆက်မဲ့မြမပီမပေးစာများကဏ္ဍကိုနားဆင်ကြရအောင်လားခင်ဗျာ
မင်္ဂလာပါရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့ VOA ဖွဲ့သားတူ VOA တိချစ်သောရရှင်တွေအတွက်ရွေးပေးတဲ့မြန်မာသချင်းလေးတစ်ပုဒ်နဲ့မေတ္တာတိလက်ဆောင်ပေးမှာဖြစ်ပါရယ်နော်။အခုတော့အရင် VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုပြီးတော့ Facebook ပေါ်ကရေးလာတဲ့သောရရှင်တွေရဲ့စာတို့လေးတွေမှတ်ချက်လေးတွေကိုပြောပြပေးခြင်းပါတယ်။မင်္ဂလာပါကျွန်တော်တို့တင်မောကထိုင်ဝမ်တရုတ်ကိုရီးယားသွားပါတယ်ဆိုပြီးတော့စာရေးလာတဲ့သရရှင်ကတော့ကက်တင်ဂျွန်နိုင်ဦးဖြစ်ပါတယ် VOA Radio Frequency တွေတည်ခြင်းလို့ပါခင်ဗျာလို့မေးလာခဲ့ပါတယ်ဟုတ်ကဲ့ကျွန်တော်တို့ Messenger ကနေပြီးတော့မေးလာတဲ့အတွက်ကြောင့်မလို့ Messenger ကနေပြီးတော့ကျွန်တော်တို့အခုနောက်ဆုံးလွှင့်နေတဲ့ Radio Line တွေကိုပြန်ချပေးလိုက်ပါတယ်နော်ကက်တင်ဂျွန်နိုင်ဦးကလေလိုင်းမီတာတွေတည်ရတဲ့အတွက်အထူးကျေးဇူးတင်ပါတယ်လို့လည်းရေးလာတာပါကျွန်တော်တို့ကတင်မောသားတွေပါပင်လယ်ပြင်ထဲရောက်ရင်ဘာအဆက်အသွယ်မှမရလို့ VOA ကိုပဲ Radio နဲ့ဖမ်းယူနားထောင်နေကြရပါတယ်အားလုံးကိုလည်းဒီမီတာ Line တွေကိုထပ်ဆင့်အဝေးမျှပေးပါမယ်တဲ့ကျေးဇူးတင်ပါတယ်ကက်တင်ဂျွန်နိုင်ဦးရှင်အစီအစဉ်လေးအားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်အခုလိုမျိုးလေးလိုင်းတွေကိုဖြန့်ပေးမယ်ဆိုတဲ့အတွက်လည်းကျေးဇူးတင်ပါတယ်နော်ကျွန်တော်တို့ VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်း Radio ရုပ်မြင်သံကြားအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေတာကိုဖန်ယူနာရှင်ကြည့်ရှုနိုင်ပါတယ်ရှင်မင်္ဂလာပါ VOA ရေ VOA ရဲ့ကျန်းမာရေးအစီအစဉ်မှာတဲကြေကြောင့်ယောဂကုသနည်းအကြောင်းနဲ့တင်ဆက်ပေးစီခြင်းပါတယ်လို့ရေးလာတဲ့သောရရှင်ကတော့ Lockham Zoo Mew On ဖြစ်ပါတယ်ကချင်နာမည်လို့ထင်ပါတယ်ကျွန်မအတန်ထွက်မှားရင်ခွင့်လွတ်ပါနော်ဟုတ်ကဲ့ဒီသောရရှင်ပြောလာတဲ့တဲကြေကြောင့်ယောဂကုသနည်း Tolong bawa lu cemaru radio kan itu apa senjata yang si senjata sebaya kawin mengu le biola bayam kawin mengu le biola bayam tu teror jawab ini terkau eh terje jauh yang kan apa terbiar tu tolong bila si senjata si lu biola bayam biasa nahtang lu yang ini nahtang mah kaya biasa nahtang lu yang ini tu kan di si senjata kau macam kita terbiar jauh yang terkuku tuh pinen biar lu bila mengu le biola bayam no aku lu mula jangan biasa jilat itu jadi tu mai terjang video itu rasa ni le tu lu beri di jemaah ini bahu tu dah sanya jauh yang ini kau tujuan Jemaru sih ko sahye biar lembiar lagi panah. Jemaru tanah itu ni ada berkena biar season ini season bawa mesin. Microsoft follow me sami na biang ma toa biro ka lai de ka ma paste lou lai de ka ma sa da ri a kon lo a mye nan paw ba ri da jam lo ai ni ne chou sa ji ba aw lo pyo chin ma ri no ever love so re toa shin ka ro view go thauk khan ma ri a man tia go tin pya pe da a twe jesu tin ma ri ko shao ni de lan go be set le shao lan ma lo ye la ba ri Tomorrow view ga thon lwin pe de a season ni ne pat de pyo tora shin ti chu tong bian pyo yee la cha da ri ko le phop pya pe chin ma ri no ko aung thon le so de tora shin ga lo tomorrow view ga ni pyo a pat shin thon lwin pe ni cha jama ye a season ko na shin pyo sa ro le ti chang bian pyo yee la ba de tu ye au su a myo sa ne phit nai ye yoga so de a season ko ko win min tin set pe ga da ma tu ga jama ye tadin saung ma ri a yan ko na thong lo kaung ma ri chin daw ga lo bi thwe pai shin ma so pyo yee la ba de ဖြူရီကနိုင်ငံရေးတုံးသက်ချက်ကိုနားဆင်ပြီးတော့ပြန်ရေးလာတဲ့သွားရှင်အောင်နိုင်စုကတော့သူ့မြင်ကိုရေးလာတာပါပြည်သူတွေအနေနဲ့အသိအမြင်တွေနည်းနေတာတော့သိကြပါတယ်နှစ်90လောက်ခံလာရပြီပဲအခုမှအစပဲရှိသေးတာပြည်သူတွေကိုနားဝင်အောင်ရှင်းပြပေးရပါမယ်ဆိုပြီးတော့ဒီအရသာအစိုးရအုပ်ချုပ်မှုကိုပြောင်းလဲလာတာတိတ်မကြသေးတဲ့အတွက်ကြောင့်မလို့မြန်မာနိုင်ငံတိုးတက်ဖွံ့ဖြိုးရေးလမ်းကြောင်းကိုစိတ်ရှ ဆက်ရှင်ကောင်းဖို့လိုအပ်ဆိုပြီးတော့ဒီဥကြောစင်သာတင်ဆက်ပေးတဲ့မြမအရေးသုံးသက်ချက်အစီအစဉ်မှာပြန်ပြီးရေးလာတဲ့တော်ရရှင်ရဲ့အမြင်ကိုလည်းဖော်ပြပေးကြပါမယ်နော်မြမမျက်မှောက်ရေးဆွေးနွေးခဲ့မှာဒီမြမနိုင်ငံကအရက်သားအစိုးရနဲ့စစ်တပ်ဆက်ဆံရေးကတိုင်းပြည်ငြိမ်းချမ်းသာယာရေးဖွံ့ဖြိုးတိုးတက်ရေးတို့အတွက်မရှိမဖြစ်လိုအပ်နေတယ်ဆိုတဲ့အကြောင်းကိုဆွေးနွေးသွားတာပါလက်ရှိအချိန်မှာလိုအပ်သလောက်ညီညွတ်နေကြပါရဲ့လားဘလို့နေရာမျိုးမှာကွဲလွဲမှုရှိနေပါလဲဆိုပြီးတော့မြမမျက်မှောက်ရေးရာခန္ဓာမှာဆွေးနွေးပေးထားပါတယ်ဒါကိုတုံ့ပြန်လာတဲ့တော်ရရှင်ကတကုံမျိုးတက်ကတော်ရရှင်ဦးလာထွန်းဖြစ်ပါတယ
်တိုင်းသားတွေခွဲထွက်လေဦးမယ်ဆိုတဲ့စိုးရင်စကားအစင်မြဲရှိနေသေးတဲ့သဘောပေါ့ဘာလို့ဆိုလိုမှမသိပါဘူး62 February ညလာကမှာစစ်ထောက်လိုင်းကြီးကကထောက်အမိန်နဲ့အမှတ်1ထောက်လိုင်းကြီးကဒီရှမ်းကနေခွတ်ထွက်မယ်ဆိုတဲ့လမ်းကျုပ်အစီအစဉ်ကစားရေးခိုင်းပြီးတော့တက်ထဲမှာလှုပ်ဆော်ခိုင်းခဲ့တာကိုနောက်ပိုင်းမှာတိကျကျဖော်ထုတ်ထားတာတွေ့နိုင်ပါတယ်စစ်တပ်ကအာဏာသိမ်းဖို့ပြင်ဆင်ခဲ့တာကိုလည်းတက်ချုပ်ဟောင်းဦးတင်ဦးရဲ့ကိုတွေ့ပြောဆိုချက်ကိုရေဒီယိုအမေးဖြေတစ်ခုမှာ NLD ဦးတင်ဦးပြောထားတာရှိပါတယ်နိုင်ငံတော်လုံခြုံမှုကြီးကိုထိန်ချာမှုကြီးပါမကြသေးခင်ကတမိုင်းအဖြစ်ပြက်တွေမှာအခြေခံဥပဒေနဲ့တရားဥပဒေအမြင်ကကြီးဖို့ဆိုတာLegitimacy တရားဝင်ဖြစ်မှုအယူဆအတွက်အင်မတန်အရေးကြီးတာပါ။ဘာဖြစ်လို့တက်နဲ့အရက်ဆိုတဲ့စကားဖြစ်လာတာလဲမသိဘူး။တက်ဟာအခြေခံဥပဒေချိုးဖောက်အာဏာသိမ်းမှုကြီးကျူးလွန်ခဲ့တော့ပြစ်မှုတရားဥပဒေတရားစီရင်ရာမှာကာလစီကံအကန့်အသတ်မရှိတဲ့ဥပဒေအခြေခံသဘောကိုကျွန်တော်တို့လုံးဝနားလည်သဘောပေါက်ကြရမှာပါ။ဆရာနာရှင်စနစ်ပါလို့အတိအလင်းကြေညာထားရင်တော့ကျွန်တော်တို့မျက်နှာချိုးသွေးရမှာပေါ့လေ
။ဒါကတခုံမျိုးတစ်ကဦးလာထွန်းရဲ့အမြင်ဖြစ်ပါတယ်။မြန်မာနိုင်ငံမှာအရက်ဖက်အစ်စ်ဖက်ဆက်ဆံရေးကောင်းဖို့လိုအပ်ဆိုတဲ့အကြောင်းစင်နဲ့ကျမတို့ VOA ကဆွေးနွေးတင်ဆက်ပေးခဲ့တာမှာနောက်ထပ်သူ့ရဲ့အမြင်သဘောထားကိုတုံ့ပြန်ရေးသားလာတဲ့သောရရှင်နောက်တစ်ယောက်ကတော့ဦးဆန်ထွေဖြစ်ပါတယ်သူ့ရဲ့သဘောထားကတော့
တိုင်းပြည်အတွက်ပြည်သူပြည်သားတွေအားလုံးအလို့အကင်တွေရနိုင်မယ်အချက်လက်ကလေးတွေများများပြောစေချင်ပါတယ်ကျွန်တ ကျွန်တော်တို့အသည့်အလုံးမရှိတဲ့သူတွေများနေပြီးတော့ကုံစင်းနှုံးတွေတက်နေတာတွေနောက်ပြီးအလုံးအကင်မရှိတာအရင်မရှိလို့လားယခင်အစိုးရထက်အလုံးအကင်ဘာကြောင့်ပြည်သူပြည်သားတွေမရနေတာလဲဆိုတာသိတာထင်ရှားနေတဲ့အချက်တွေကိုပြောပြပေးပါခင်ဗျာ
ဒီတော်ရဆင်ဥစံတွေကတော့နိုင်ငံမှာရက်ဖက်စစ်ဖက်ဆက်ဆံရေးကောင်းပြီးတော့နိုင်ငံတိုးတက်အောင်လုပ်နေတဲ့ဒီပိုင်းနဲ့တက်မှာပဲဒီပြည်သူပြည်သားတွေအားလုံးအတွက်အခွင့်အလမ်းတွေလည်းလမ်းဖွင့်ပေးပါဆိုတော့သူ့ရဲ့လိုအပ်ချက်ကိုရေးပြလာပါတယ်ဆီအခုတော့ကြန့်ရှိနေတဲ့အချိန်ပိုင်းတွေမှာတော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးသွားချင်ပါတယ်ရင်ဖွင့်စာတွေထဲမှာတော့တော်ရရှင်ဦးမမောင်သိန်းကအသွင်ကူးပြောင်းရေးလှုပ်ဆောင်နေတဲ့မြန်မာနိုင်ငံအတွက်သူဘာတွေအားမလို့အားမရဖြစ်နေလဲဆိုတာကိုသူ့ရဲ့အမြင်ကိုရေးလာပါတယ်ရှင်
။နိုင်ငံရေးဘင်္ဂလီချမ်းပန်သမားတွေရဲ့တက်ခတ်မှုနောက်ပိုင်း OIC နဲ့ကုလသမဂ္ဂတို့ရဲ့တပတ်သက်ပေါ်ကြသောတပ်တမန်ရေး PR တွေနဲ့ရင်ဆိုင်နေရတဲ့ငင်းချမ်းရေးရန်ွယ်မလွင့်ပြန်နိုင်သေးသောပြည်တွင်းငင်းချမ်းခီးလန်းကိုဆက်လက်ရှောင်လန့်နေရတဲ့မီဒီယာလွတ်လပ်ခွင့်အားနဲ့လာတဲ့စီးပွားရေးနှေးကွေးနေပြီးချင်းကလူရန်စားများဝင်ဝင်နေပါမှုနဲ့ကုန်စင်းလုံးကြီးမြင့်မှုကိုရင်ဆိုင်နေရပါတယ်2019ခုနှစ်မှာနိုင်ငံရေးစီးပွားရေးမီဒီယာလွတ်လပ်ခွင့်ငင်းချမ်းရေးနဲ့ပတ်သက်ပြီးအားရကျေနပ်စရာမရှိဘူးလို့ပဲကျွန်တော်တို့ထင်ပါတယ
်ဒါကဥမမောင်သိန်းနိုင်ငံရဲ့တိုးတက်ဖွံ့ဖြိုးမှုတွေနဲ့ပတ်သက်ပြီးတော့သူ့ရဲ့စိတ်ထဲမှာဘာတွေများအောင်လို့အမများဖြစ်နေလဲဆိုတာပြောသွားတာပါတော်ရရှင်ခွန်ကောင်ဆက်ဦးဆိုတဲ့တော်ရရှင်ကတော့သူတို့ဒေတာမှာသူတို့ဒေတာဆိုမယ်လဲဘယ်ဒေတာလဲလို့တော့ရေးမထားပါဘူးเนาะသူတို့ဒေတာမှာလောင်ကစားတွေပေါ်ပေါ်မြင်များဖြစ်နေပြီးတော့ဒါကိုတက်ဆိုင်ရကလည်းအေးမယူပါဘူးဆိုပြီးတော့အခုလိုမျိုးတိုင်ကြားလာပါတယ
်ရဲတပ်ဖွဲ့တွေအနေနဲ့လိုင်းချေးယူပြီးတော့တရားဝင်သဘောခွင့်ပြုထားတဲ့တစ်လုံးနှလုံးသုံးလုံးလောင်ကစားတွေဟာအခုဆိုရင်အတော်လေးပြန်ပေါ်လာနေပြီခင်ဗျအရင်ကခိုးကြောင်ခိုးဝဲလှုပ်ရှားနေတာကနေအခုဆိုရင်လူရှည်မချောင်ပေါ်တင်လှုပ်ရှားလာကြပြီခင်ဗျဒိုင်နေလဲရောနေမတော်ပဲနဲ့တယောက်ကနေသုံးယောက်ဖြစ်လာတယ်ခင်ဗျကျောင်းဆရာတွေနိုင်ငံဝန်ထမ်းတွေအစိုးရဝန်ထမ်းတွေကအစဒိုင်ဖြစ်ကုန်ပြီခင်ဗျဒီလိုအချိန်ဒီမှာ VOA မြန်မာပိုင်းအနေနဲ့အစိုးရကိုတစ်ဖက်တစ်လမ်းကနေအသိပေးဖို့ဖိအားပေးဖို့ကြိုးစားစီချင်ပါတယ်ခင်ဗျ
။ဟုတ်ကဲ့ဒီတော်ရရှင်အနေနဲ့ဘယ်နေရလဲဆိုတာရေးမလာတဲ့အတွက်ကြောင့်မလို့ဒီကိစ္စအတွက်အရာရှိတွေလိုက်လံစုံစမ်းပြီးတော့အရေးယူဖို့တော့နည်းနည်းအခက်အခဲရှိမယ်ထင်ပါတယ်နော်။နောက်တစ်ခါဆိုရင်ကိုယ့်ဘက်ကတည်ကြရင်တော့ဘယ်နေရာမှာဖြစ်နေလဲဆိုတဲ့ဒေတာနံပါတ်လေးတော့ဖော်ပြပေးပါလို့ပြောချင်ပါတယ်။တော်ရရှင်နေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်။မြန်မာတချစ်တော်ရရှင်နေအတွက်မြန်မာတချင်းလေးတစ်ပုဒ်နဲ့လည်းလက်ဆောင်ပေးအောင်မှာဖြစ်ပါတယ်နော်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင်VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါရှင့်။ဒီတစ်ပတ်တော့ဒေါ်ရရှင်နေကိုကျမတို့ VOA ဝိုင်းတော်သားတူရွေးပေးတဲ့တချင်းလေးနဲ့ဖြောပြပေးကြပါရှင့်။ကိုရနိုင်ရွေးပေးတာဖြစ်ပါတယ်။Mary သီဆိုထားတဲ့ Heaven ဆိုတဲ့သချင်းလေးကိုသောရရှင်ကြီးအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါဦးနော်။
baby ne pyo ni la ta ya ni la
ဆိုထားတဲ့ heaven ဆိုတဲ့သခြင်းဖြစ်ပါရဲ့ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသခြင်းတောင်းလွှာတွေကိုတင်းနှင်းရင်းနေညပိုင်းနဲ့တင်းနှင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါရဲ့ရှင်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းဓာတ်ရိုက်နားဆင်နိုင်ပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်အစမြင်နာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
။ဒီနေမေဘွားသမပြန်ဆုံးကြမေ။နာခေါ်တဲ့ချာshe be glad to me
တင်းနှင်းကလေးညာနဲ့တင်းနှင်းလာမနဲ့တိုင်းနားဆင်နေကြမြန်မာပြည်မှပေးစာများအစီအစဉ်ပဲဖြစ်ပါတယ
်အခုဆက်ပြီးထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်ရုရှားနိုင်ငံကအသက်80အဖွားဟိုတယောက်ဟာရေခဲပြင်ဟော်ကီအားကစားသမားဖြစ်ဖို့အတွက်လေ့ကျင့်နေပါတယ်အင်ဒိုနီးရှားနိုင်ငံကဆူးတီထွင်သူလူငယ်တယောက်ဟာကြက်ခြေထောက်အရေပြားတွေကိုဖနက်တရေအဖြစ်ချုပ်လုပ်နေပါတယ်ဒီလိုကမ္ဘာတစ်လွှားထူးခြားတဲ့သတင်းတွေကိုကျွန်တော်ကိုငင်းချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ပေးပါမယ
်အင်ဒိုနီးရှားနိုင်ငံကဆူဦးတီထွင်သူအသက်25နှစ်အရွယ်လူငယ်တယောက်ကတော့ကြက်ချေထောက်အရေပြားတွေကိုဖနက်တရေအဖြစ်ချုပ်လုပ်နေပါတယ်။ဘန်တောင်မြို့မှာနေထိုင်တဲ့နူရာမန်ဖရီကာရမ်ဒန်နီဟာသဘာဝဘက်ဝင်ခြင်းကိုမထိခိုက်စေဘဲရေရှည်အကျိုးရှိစေမဲ့တရေထဲကိုရှာဖွေရာကနေအခုလိုကြက်ချေထောက်အရေပြားနဲ့ဖနက်ချုပ်ဖို့စိတ်ကူးရခဲ့တာပါ။မိချောင်းတရေနဲ့မွေးတရေတွေကိုသုံးမဲ့အစားသူနဲ့ဆင်တူတဲ့ကြက်ချက်ထောက်တရေကို2019ခုနှစ်လောက်ကတည်းကအဖေဖြစ်သူရဲ့အကြံဉာဏ်နဲ့စာလုပ်ဖြစ်ခဲ့တာပါသူလုပ်ငန်းမှာလူ9ယောက်ရှိပြီးတော့ကြက်ချက်ထောက်တရေကြီးပဲသုံးထားတဲ့ဖနက်တွေချုပ်လုပ်သလိုတစိမ့်တစ်ပိုင်းသုံးထားတဲ့ဖနက်တွေလည်းချုပ်ပါတယ်ဖနက်တစ်ခုချုပ်ဖို့အတွက်ကြက်ချက်ထောက်အရေပြား45ခုလောက်သုံးရပြီးဖနက်တရံကိုတော့35ဒေါ်လာကနေဒေါ်လာ140လောက်အထိကျသင့်ပါတယ်ကြက်ချက်ထောက်အရေပြားဟာထုတ်လုပ်ရတာလက်ဝင်ပြီးတော့ဖနက်တရံချုပ်ဖို့အတွက်10ရက်လောက်အချိန်ယူရပါတယ်။စီးတွေစားတောက်ဆိုင်တွေကလွှင့်ပစ်လိုက်တဲ့ကြက်ချေထောက်အရေပြားတွေကိုအထူးကအသုံးပြုထားတာဖြစ်ပြီးတော့သူကစွန့်ပစ်ပစ္စည်းတွေကိုစူးစမ်းအသုံးပြုတယ်လို့လည်းပြောပါရယ်ရှင
်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ပိုးကြောင့်အရေးပေါ်အခြေအနေကြီးညာထားပြီးအများပြည်သူတွေကိုနေအိမ်မှာပဲနေကြဖို့တိုက်တွန်းထားပါတယ်။အများပြည်သူလာရောက်ကြီးစုနိုင်တဲ့ပြရိုက်တွေကိုလည်းပိတ်ထားပေမဲ့ဒလိမ့်ဆန်ယုံလိုပြရိုက်တွေမှာတော့တလိမ့်ဆန်ဆရာဝန်တွေလိုဝန်ထမ်းတွေကအလုပ်ဆက်ဆင်းနေပါတယ်။ Illinois ပြည်နယ်ရှီကာဂိုမှာရှိတဲ့ရှက်ငါးပြားတိုက်ဟာအခုလိုပြားတိုက်ပိတ်ထားတဲ့အချိန်မှာအထက်ကတပ်တော်လေးတွေအတွက်အထူးအစီအစဉ်တစ်ခုကိုဖန်တီးခဲ့ပါတယ်။ဒါကတော့ပင်ကွင်းငှက်ကလေးတွေကိုပြားတိုက်ထဲမှာရှောက်သွားခွင့်ပေးခဲ့တာပါ။ American ပြည်ထောင်စုမှာ COVID-19 ရောဂါကြောင့်လူအနည်းဆုံး150လောက်သေဆုံးခဲ့ရပြီးလူပေါင်း 9,000 ကျော်ကူးစက်ခံနေရပါတယ်ခင်ဗျာ။
ရုရှားနိုင်ငံကအသက်80အရွယ်အဖွားဟိုတယောက်ဟာရေခဲပြင်ဟော်ကီအားကစားသမားဖြစ်ဖို့အတွက်လေ့ကျင့်နေပါတယ်။ Valentina Fyodorova ဟာအငိမ့်စားကြောက်အုပ်ဆရာမတယောက်ဖြစ်ပြီးတော့အရင်တုန်းကတော့ရေခဲပြင်စကိတ်တောင်မရှိခဲ့ဘူးပါဘူး။ ရုရှားနိုင်ငံအနောက်မြောက်ပိုင်းကယူဟာလီတရွာမှာရှိတဲ့တက်ကြီးဟော်ကီအသင်းရဲ့အသင်းကောင်းဆောင်ဖြစ်လာလိမ့်မယ်လို့လည်းထင်မှတ်မထားခဲ့ပါဘူးသူတို့ရဲ့အသင်းကတော့အသက်50နဲ့60အရွယ်အမျိုးသမီးကြီးတွေနဲ့ဖွဲ့စည်းထားတာဖြစ်ပြီးတရင်တစ်ပတ်မှာ3ချိန်အားကစားရုံမှာလေ့ကျင့်ကြပါတယ်ဖြိုဒိုရိုဗာဟာတခြားသူတွေထက်နှေးပြီးမကျွမ်းကျင်ပေမဲ့လည်းအခုလိုအဖွဲလိုက်ကစားရတာကြောင့်ပျော်ရွှင်ရတယ်လို့ပြောပါတယ်သူရဲ့အားကစားအင်ဂျီအနီရောင်မှာတော့သူရဲ့အသက်ကိုကုစားပြုတဲ့နံပါတ်80လို့ရေးထားပါတယ်အစပိုင်းကတော့သူ့အနေနဲ့ရေခဲပြင်ပေါ်လဲကျပြီးအယိုးကျိုးမှဆုတ်ရင်ပေမဲ့လည်းအခုအခါမှာတော့တဖြည်းဖြည်းနဲ့ကိုယ့်ဘာသာကိုယုံကြည်မှုရှိလာပြီလို့ပြောပါတယ်ရှင်
ကဘာတော်ထူးခြားဆန်းများသတင်းများအစီအစဉ်ကိုကိုငင်းညံ့တဲ့အတူမက်ခင်ဖြူတွေးတို့ကတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ
ဗီဒီယိုမြန်မာပိုင်းအစီအစဉ်ရဲ့အရင်ကမိုဘိုင်းအက်ပ်ကိုဇန်နဝါရီလကစပြီးတော့ရပ်ဆိုင်းတော့မှာဖြစ်ပါတယ်ဗီဒီယိုမြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါတယ် Apple နဲ့ Android ဖုန်းနှမျိုးစလုံးအတွက်သက်ဆိုင်ရာ App Store မှာတင်ထားပါတယ် Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store မှာ VOA Bambi ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်ရှင
် VOA အစီအစဉ်တွေကိုအားပေးနားဆင်နေတဲ့အတွက်ကျေးဇူးပါခင်ဗျာအခုကျွန်တော်တို့ VOA ရဲ့အစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေပါတယ်အခုတော့သတင်းအချင်းချုပ်ကိုမိုင်းအင်ဂျင်နိုင်ကပြောပြပေးပါအောင်ဗျာ
COVID-19 ရောဂါကာကွယ်တိုက်ဖျက်ရေးအတွက် American တနိုင်ငံလုံးအနှံ့ရေးပေါ်ကုသရေးစခန်းတွေဖွင့်လှစ်ဖို့သူ့အနေနဲ့ညွှန်ကြားထားကြောင်း American သမ္မတ Donald Trump ကတနင်္ဂနွေနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်အထူးသဖြင့်နိုင်ငံတဝန်း virus ကူးစက်မှုအများဆုံးဖြစ်နေတဲ့ဒေသတွေမှာကရင်4000ဆန့်ရေးပေါ်ဆေးကုသရေးစခန်းတွေချထားဖို့ညွှန်ကြားထားတယ်လို့ဆိုပါတယ် New York, California နဲ့ Washington ပြည်နယ်တွင်းမှာဆေးကုသရေးစခန်းတွေကို FEMA အရေးပေါ်အခြေအနေစီမံခန့်ခွဲမှုဆိုင်ရာဌာနကဆောင်ရွက်ထားဖို့ညွှန်ကြားထားကြောင်းသမ္မတကပြောဆိုခဲ့ပါတယ်ဒီလိုကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအစောပိုင်းအချိန်တွေမှာတရုတ်ဘက်ကသတင်းအချက်အလက်နဲ့ပူးပေါင်းဆောင်ရွက်မှုမရှိတဲ့အပေါ်မှာလည်းသူ့အနေနဲ့စိတ်ပျက်မိတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်COVID-19 ရောဂါကြောင့်အမေရိကန်မှာသေဆုံးသူစုစုပေါင်းလွန်ခဲ့တဲ့24နာရီအတွင်းတရာကျော်ရှိသွားပြီဖြစ်တဲ့အတွက်တနင်္ဂနွေနေ့ကသေဆုံးသူစုစုပေါင်း389ဦးထိရှိနေပြီဖြစ်ကြောင်း Johns Hopkins တက္ကသိုလ်တာဝန်ရှိသူတွေကစာရင်းပြုစုထုတ်ပြန်ခဲ့ပါတယ်။အမေရိကန်မှာဒီကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုအဆိုးဆုံးနိုင်ငံတွေထဲမှာအီတလီ၊တရုတ်၊စပိန်နိုင်ငံတွေပြီးရင်အမေရိကန်ပြည်ထောင်စုဟာစတုတ်ထမြောက်နေရာမှာရှိနေကြောင်းလဲ John Hopkins တက္ကသိုလ်သုတေသီအဖွဲ့ကပြောပါရယ်။အီတလီနိုင်ငံမှာ COVID-19 ရောဂါကူးစက်မှုကိုရပ်တန့်နိုင်ရေးကြိုးပမ်းနေတဲ့အနေနဲ့အီတလီဝန်ကြီးချုပ်ကပို့ပြီးတင်းကျပ်တဲ့ပိတ်ပင်ကန့်သတ်မှုတွေကိုချမှတ်ထားပါရယ်။ဒီတော့တွင်မှာပဲဒီ American ပြည်ထောင်စု Washington DC အခြေစိုက် VOA အတန်လွင့်ဌာနဝန်ထမ်းတွေထဲမှာ COVID-19 ရောဂါကူးစက်ခံရသူတအူးတွေ့ရှိခဲ့ကြောင်း VOA ပြည်သူဆက်ဆံရေးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။ Coronavirus ကူးစက်ခံရတဲ့ဝန်ထမ်းဟာ March 17ရက်နေ့ထိရုံးမှာအလုပ်လုပ်နေချိန်မှာဖျားနာလာတဲ့အတွက်အင်ကိုချက်ချင်းပြန်သွားခဲ့ပြီးနောက်မှာ Virus ကူးစက်ခံရမှုရှိကြောင်းတွေ့ရှိခဲ့တာဖြစ်ပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုမန်အင်ဂျင်နိုင်ပြောပြခဲ့တာပါ။ဒီမိနစ်အတွက်အတန်လွှင့်အင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ VOA အစီအစဉ်တွေကိုမနက်6နာရီနဲ့9နာရီထိလိုင်းနိုမီတာ30 40 48နဲ့ VOA ရဲ့ Facebook စာမျက်နှာကနေတင်ဆက်ခဲ့တာပါ။သွားရရှင်တွေအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.